Welcome to the Voice of America in Burmese.
Mingla nan khe ma khnya VOA American tang ga 2016 khu ne February la 17 ye cha daw de ni ma na phe a si sin ni go American pi naw su myo lo Washington DC ga ni dai yai thauk lwin pe ni ba bi line do meter 32 kilowatts 633 line do meter 40 kilowatts 633 line do meter 49 kilowatts 633 တို့ကနေဖမ်းယူနားဆင်နိုင်ပါလေခင်ဗျာတို့ရရှိအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့တူရကီမြို့တော်အန်ကာရာမှာကာဗွန်ပေါက်ကွဲသွားတဲ့ဖြစ်ရအတွက်လက်စားချေသွားမယ်လို့တူရကီသမ္မတကပြောပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းစီးရီးတိစောက်မှုတွေမလုပ်သင့်ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးကတရုတ်နိုင်ငံဝန်ဝေဖန်ပြောကြားလိုက်ပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နေပြည်တော်မှာပို့ထူးနေကတွေ့ဆုံခဲ့ကြပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။သတင်းတွေကြီးညာပြီးနားဆင်ကြရမယ့်အထက်မှာဆိုရင်လက်ရှိမြန်မာနိုင်ငံရေးနဲ့လူ့အခွင့်အရေးအခြေအနေတွေအရကုလသမဂ္ဂရဲ့အရေးပါမှုဘယ်လောက်များရှိပါသလဲ
။ The most important reason why we want UN engagement is
ကဘာလူငင်းချမ်းသာခွင့်အဖွဲ့ကြီးကမစ္စတာတီကူမာပြောဆိုတော်တာဖြစ်ပါတယ်သတင်းလွှာတွေတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ရပါမယ်နောက်ပြီးဒေါအောင်ဆန်းစုကြည်တမနာဖြစ်ရေးနဲ့ပတ်သက်ပြီးတော့ပြန်ကြားရေးဝန်ကြီးဦးရထွေးရဲ့မှတ်ချက်ပေးမှုပေါ်နိုင်ငံရေးတုံ့တက်သူတွေရဲ့သဘောထားပြီးတော့နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပြန်လည်တုံ့တက်ခဲ့ကြတဲ့အကြောင်းအရင်ကပိတ်ထားတဲ့မလေးရှားနိုင်ငံမှာမြန်မာကျွမ်းကျင်လုပ်သားတွေပြန်လည်ပြီးတော့ခေါ်ယူနေပြီဆိုတဲ့အကြောင်းစာတာတွေကိုနားဆင်ရပါမယ်နောက်ပိုင်းမှာတော့အပတ်စဉ်စီစဉ်တွေကိုတင်ဆက်ပေးမှာပါအခုတော့ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုဇော်ဝင်းနိုင်နဲ့ကိုရဲကောင်တို့ကကြေညာပေးကြပါလိမ့်မယ်ခင်ဗျာ
တူရကီမြို့တော်အန်ကာရာမြို့လေကောင်မှာလူပေါင်း28ဦးသေဆုံးပြီးတော့62ဦးထိခိုက်ဒဏ်ရာရခဲ့တဲ့ကားဘုံးဖောက်ခွဲမှုမှာတာဝန်ရှိသူတွေကိုလက်စားချေသွားမယ်လို့တူရကီသမ္မတရီဆက်တာယက်အာဒဝန်ကပုတ်ထုနေမှာပြောပါတယ်အဲ့ဒီဘုံခွဲတက်ခတ်မှုဟာလူသားတွေရဲ့ကိုကျင်တရားနဲ့စာနာမှုပေါင်တွေကိုကျော်လွန်ပြီးပြုလုပ်လိုက်တဲ့လောက်ရဖြစ်ကြောင်းတူရကီအနေနဲ့ဘုံခွဲမှုမှာပါဝင်ပတ်သက်သူတွေတင်သာမကပဲနောက်ကွယ်ကပါဝင်ပတ်သက်သူတွေကိုပါလက်စားချေမယ်လို့သမ္မတကပြောပါတယ်ဘုံပေါက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်သမ္မတအာဒဝန်ဟာသူ့ရဲ့အဇာဘိုင်ဂျန်နိုင်ငံခီးစဉ်ကိုဖျက်သိမ်းလိုက်ပြီးဝန်ကြီးချုပ်အာမက်ဒါဗူတိုဂလူကလည်းဘရပ်ဆဲလ်စ်မြို့မှာဥရောပခေါင်းဆောင်တွေနဲ့တွေ့ဆုံပြီးဒုက္ခသည်တွေအရေးဆွေးနွေးမယ့်အစီအစဉ်ကိုဖျက်သိမ်းလိုက်ပါတယ်။အန်ကာရာမြို့လယ်မှာရှိတဲ့တူရကီနိုင်ငံရဲ့လွတ်တော်နဲ့စစ်ဌာနချုပ်ဒီအနီးကလမ်းစုံတစ်ခုမှာစစ်ရင်တန်းစစ်တပ်ရင်တန်းရပ်နေတဲ့အချိန်ကားဘုံးပေါက်ကွဲမှုဖြစ်သွားခဲ့တာပါ။နေတိုညွန်ပေါင်းအဖွဲ့ရဲ့အတွင်းရေးမှူးချုပ်ဂျန်စတိုလ်တန်ဘတ်ကလည်းဗုဒ္ဓဦးနေ့ကဖြစ်သွားခဲ့တဲ့အဲ့ဒီအကြမ်းဖက်တိုက်ခတ်မှုအတွက်ခံလုံတဲ့အကြောင်းပြချက်မရှိနိုင်ဘူးလို့ပြောပါတယ်
။စီးရီးယားရဲသားတွေအတွက်လူသားချင်းစာနာမှုအကူအညီတွေတည်ဆောင်လာတဲ့မော်တော်ယာဉ်နှင်းဟာပိတ်ဆို့ခံထားရတဲ့ဒမတ်စကတ်မြို့အပြင်ဘက်စင်ဂျေပုံးရပ်ကွက်နားကိုရောက်ရှိလာပါတယ်။ဒါဟာပြည်ရင်းစစ်ပွဲအတွင်းပိတ်မိနေတဲ့ပြည်သူတောင်းကနန်းကိုအကူအညီပေးဖို့ကုလသမဂ္ဂဦးဆောင်တဲ့ဂျိုးပန်းချဲရဲ့တစိ့တစ်ပိုင်းဖြစ်ပါတယ်မော်တော်ယာဉ်35စီးပါဝင်တဲ့ဒီအဖွဲ့ဟာစီးရီးယားသဘုံတပ်ဖွဲ့တွေထိန်းချုပ်ထားပြီးသမ္မတဘာရှာအယ်အာဆတ်ရဲ့တပ်ဖွဲ့တွေဝိုင်းရံခြင်းခံထားရတဲ့မိုဟာဒီယက်အယ်ရှာရမ်မြို့ရဲ့အဝင်ဘောက်ကိုဗုဒ္ဓဘုရားကရောက်ရှိခဲ့တာဖြစ်ပါတယ်စေဝါနဲ့အစားအသောက်တွေပါဝင်တဲ့အဲ့ဒီအကူအညီတွေကိုဒေသခံတွေကိုအမှန်တကယ်ပေးဝေခဲ့ခြင်းရှိမရှိကိုတော့အနောက်နိုင်ငံသတင်းအေဂျင်စီတွေအနေနဲ့အတည်ပြုနိုင်ခြင်းမရှိပါဘူးအလားတူပဲစီးရီးယားမြောက်ပိုင်းအိုက်ဒလစ်နယ်မှာရှိတဲ့စီးရီးယားသဘုံတွေအဝိုင်းခံထားရတဲ့အခြားမြို့နှစ်မြို့ကိုလည်းကူညီပေးရေးထရက်ကာ18စီးသွားရောက်ခဲ့တယ်လို့စီးရီးယားလာချမ်းတွေအသင်းကပြောပါတယ်စီးရီးယားအစိုးရနဲ့ကုလသမဂ္ဂတို့ရဲ့သဘောတူညီချက်အရအကူအညီတွေကိုဒေသ9ခုကိုပေးပို့နေတာဖြစ်ပါတယ်
တောင်တရုတ်ပင်လယ်ပြင်အတွင်းစီးရီးတိစောက်မှုတွေမလုံဆောင်သင့်ဘူးလို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကတရုတ်နိုင်ငံကိုဝေဖန်ပြောကြားလိုက်ပါတယ်။တောင်တရုတ်ပင်လယ်မှာတရုတ်နိုင်ငံကလက်ရှိထိန်းချုပ်ထားတဲ့အငင်းပွားနေတဲ့ကျွန်းပေါ်မှာတရုတ်အစိုးရကမြေပြင်ကဝေဟင်ပြည့်အစစ်မြစ်ဒုံးရင်နေတပ်ဆင်ချထားတယ်ဆိုတဲ့သတင်းတွေထွက်လာပြီးဝန်ကြီးကယ်ရီကအဲ့ဒီလိုပြောကြားလိုက်တာပါ။တောင်တရုတ်ပင်လယ်ပြင်အတွင်းစီးရီးတိစောက်မှုမပြုတ်လို့ရေးဟာနိုင်ငံအားလုံးအတွက်အကျုံးဝင်တယ်ဆိုတာကိုတရုတ်နိုင်ငံကိုအမေရိကန်ပြည်ထောင်စုအနေနဲ့အကြင်ကြင်ပြောကြားခဲ့ပြီးဖြစ်တဲ့အကြောင်းဝန်ကြီးကယ်ရီကပြောပါတယ်အထူးသဖြင့်တရုတ်သမ္မတရှီကျင်းပင်အမေရိကန်ပြည်ထောင်စုကိုမနစ်ကလာရောက်လည်ပတ်ပြီးသမ္မတဘာရက်အိုဘားမားနဲ့တွေ့ဆုံစဉ်တောင်တရုတ်ပင်လယ်ပြင်အတွင်းစီးရီးတိစောက်မှုမလုပ်ဘူးဆိုတာဂရိပြုပြောကြားခဲ့တဲ့အကြောင်းဝန်ကြီးကယ်ရီကပြောပါတယ်တရုတ်နိုင်ငံကအဲ့ဒီလိုဒုံးကြီးတွေတပ်ဆင်ချထားလိုက်တဲ့ကိစ္စဟာတောင်တရုတ်ပင်လယ်ပြင်အတွင်းနဲ့မြေပိုင်ဆိုင်မှုအငင်းပွားနေတဲ့အင်းနှင်းချင်းနိုင်ငံတွေနဲ့အခြေအနေတွေပုံမရှုပ်ထွေးသွားစေတယ်လို့ပင်ကုန်စစ်ဌာနချုပ်အရာရှိတွေက VOA ကိုပြောပါတယ်ဖြစ်ပေါ်တိုးတက်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့စောင့်ကြည့်နေတယ်လို့ဆိုပါတယ်တရုတ်နိုင်ငံကအခုတပ်ဆင်လိုက်တဲ့ဒုံးကျည်တွေဟာ HQ9 အမျိုးအစားလေကြောင်းကာကွယ်ရေးစနစ်ဖြစ်ပြီးကီလိုမီတာ200အထိရောက်အောင်ပြင်နိုင်တယ်လို့နောက်ထပ်အမေရိကန်အရာရှိတဦးကလည်းပြောပါတယ်
အမေရိကန်နိုင်ငံတော်တရားရုံးချုပ်ရဲ့တရားသူကြီးအန်တိုနီစကာလီယာကွယ်လွန်သွားပြီးတဲ့နောက်လစ်လက်သွားတဲ့ရာထူးအတွက်အမေရိကန်သမ္မတအိုဘားမားအမည်စွန်းတင်သွင်းတဲ့သူမြည်သူဝန်ဆိုလက်ခံစင်စားဖို့ရီပက်ဘလီကန်အမတ်တွေကြီးစိုးထားတဲ့အထက်လွှတ်တော်ကိုတွန်းအားပေးတဲ့တောင်းဆိုမှုမှာဒီမိုကရက်အထက်လွှတ်တော်အမတ်နှစ်ဦးကပူးပေါင်းပါဝင်လိုက်ပါတယ်။လာမယ့်တစ်နှစ်အတွင်းမှာအထက်လွှတ်တော်ရဲ့ဒီမိုကရက်တစ်ခေါင်းဆောင်ဖြစ်လာမယ်လို့မျှော်လင့်ထားကြတဲ့နယူးယောက်ပြည်နယ်ကလွှတ်တော်အမတ်ချက်စကန်မာနဲ့ကွန်နက်တီကတ်ပြည်နယ်ကလွှတ်တော်အမတ်ရစ်ချက်ဘလူမန်သာတို့ဟာအိုဘားမားရဲ့နာမည်စာရင်းတင်သွင်းတဲ့ပုဂ္ဂိုလ်ကိုကြားနာစစ်ဆေးဖို့အတွက်အတည်ပြုပေးဖို့ပေါ်တဖူးနေကတောင်းဆိုလိုက်တာဖြစ်ပါတယ်။အမေရိကန်အထက်လွှတ်တော်မှာအမတ်အများစုခေါင်းဆောင်မစ်မက်ကော်နယ်ခေါင်းဆောင်နဲ့ရီပက်ဘလီကန်အမတ်အများစုကတော့အထက်လွှတ်တော်အနေနဲ့အိုဘားမားနာမည်စာရင်းတင်သွင်းတဲ့ဘယ်သူကိုမှဆိုလက်ခံစင်စားပေးမှာမဟုတ်ပဲလာမယ့်နိုဝင်ဘာလမှာကျင်းပမယ့်သမ္မတရွေးကောက်ပွဲမှာအနိုင်ရတဲ့သမ္မတတွေတက်လာပြီးတဲ့အချိန်မှသာစင်စားဆုံးဖြတ်မယ်လို့ပြောကြားထားတာဖြစ်ပါတယ်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်နဲ့အတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မွန်ကြီးမင်းအွန်လိုင်းတို့ဟာနေပြည်တော်ကပေါင်းလောင်းရိတ်တာမှာပို့ထုနေကတွေ့ဆုံကြပါတယ်။တွေ့ဆုံမှုအတွင်းတရားဥပဒေစိုးမိုးရေးနဲ့ထာဝရညီညာရေးရရှိဖို့ဆက်လက်ဆောင်ရွက်ရမယ့်ကိစ္စတွေကိုဆွေးနွေးကြရတယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်။ဒေါက်အောင်ဆန်းစုကြည်တမရဖြစ်ဖို့ပုံမှန်59စာလုံးပြင်ဆင်ရေးတမတော်နဲ့ NLD အကြားအချိန်နဲ့ညှိနှိုင်းနေကြတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာအခုလိုထပ်မံတွေ့ဆုံကြတာပါ။ဒေါက်အောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မွန်ကြီးမင်းအောင်လိုင်းတို့ရဲ့တတိယအကြိမ်မြောက်တွေ့ဆုံမှုဖြစ်တဲ့မနေ့နေ့လယ်ပိုင်းကဆွေးနွေးပွဲဟာတနအိကျော်ကြာခဲ့ပြီးတော့ NLD ဘက်ကဒေါက်အောင်ဆန်းစုကြည်နဲ့အတူဒေါက်တာဇော်မြင့်မောင်ဒေါက်တာတင်မျိုးဝင်းတို့တက်ရောက်ခဲ့ကြသလိုဗိုလ်ချုပ်မွန်ကြီးမင်းအောင်လိုင်းနဲ့အတူကာကွယ်ရေးဦးစီးချုပ်ယုံကြည်ကဒုတိယဗိုလ်ချုပ်ကြီးမြထွန်းဦးဒုတိယဗိုလ်ချုပ်ကြီးရဲအောင်တို့လည်းတက်ရောက်ခဲ့ကြပါတယ်။ရွေးကောက်ပွဲပြီး2015ခုနှစ်ဒီဇင်ဘာလ၂ရက်နေ့ကဗိုလ်ချုပ်မွန်ကြီးမင်းအောင်လိုင်းနဲ့ဒေါက်အောင်ဆန်းစုကြည်တို့ပထမအကြိမ်တွေ့ဆုံခဲ့ကြတာဖြစ်ပြီးပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကဒုတိယအကြိမ်တွေ့ဆုံခဲ့ကြတာပါ။
ကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်းမှာဖေဖော်ဝါရီလ15ရက်နဲ့16ရက်နှစ်ရက်ကြာကျင်းပခဲ့တဲ့အမေရိကန်အာဆီယံထိပ်သီးညီလာခံအပြီးမှာအမေရိကန်နဲ့အာဆီယံခေါင်းဆောင်တွေဟာအချက်18ချက်ပါတဲ့ဆန်နီလန်းကြေညာစာတမ်းကိုထုတ်ပြန်လိုက်ပါတယ်။ဒီထဲမှာကုလသမဂ္ဂဗရင်းညင်သဘောတူညီချက်အာဆီယံဗရင်းညင်သဘောတူညီချက်နဲ့နိုင်ငံတကာဥပဒေတွေကိုခိုင်မြဲစွာလေးစားလိုက်နာပြီးနိုင်ငံအလုံးရဲ့အချုပ်အခြာပိုင်ဆိုင်မှုနယ်နိမိတ်ပိုင်ဆိုင်မှုနဲ့လွတ်လပ်မှုတွေကိုအပြန်အလှန်လေးစားဖို့ရေရှည်ခံနဲ့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေဖြစ်ထွန်းအောင်ပြုစုပျိုးထောင်ဖို့ဒေသတွင်းကွာဟချက်တွေကျင်းပပြီးစီးပွားရေးလုပ်ငန်းတွေရဲ့ရှင်ပြိုင်မှုကိုမြင့်တင်ပေးဖို့ဒီမိုကရေစီနဲ့ကောင်းမွန်တဲ့အစိုးရတရားဥပဒေစိုးမိုးမှုလူ့ခွင့်ရေးနဲ့အခြေခံလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးဖို့အရှပစိဖိတ်ဒေသမှာအာဆီယံကိုဗဟိုပြုတဲ့အာဆီယံဥဆောင်တဲ့လုပ်ငန်းဆောင်တာတွေဖြစ်ထွန်းလာဖို့ဒေသတွင်းနယ်နိမိတ်အငင်းပွားမှုတွေကိုအင်အားသုံးဖြည့်ရှင်းခြင်းမရှိဘဲ1982ခုနှစ်ပင်လယ်ပြင်convention ဆိုင်ရာသဘောတူညီချက်ဥပဒေတွေအရသာဖြည့်ရှင်းသွားဖို့အကြမ်းဖက်မှုအစွန်းရောက်ဝါဒလူကုန်ကူးမှုရာသီဥတုပြောင်းလဲမှုစိုက်ဘာလုံခြုံရေးစတဲ့ကမ္ဘာလုံးဆိုင်ရာကိစ္စရပ်တွေအပြင်တရားမဝင်ငှားဖမ်းမှုမူရစ်ဆေးဝါးတစ်နဲ့တော်ရိုင်းတရိတ်ဆန်ထွက်ပစ္စည်းတွေတရားမဝင်ရောင်းဝယ်တာကိုဥဆောင်တိုက်ဖြတ်သွားဖို့စတဲ့အချက်တွေပါဝင်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်နီလန်းမှာကျင်းပခဲ့တဲ့အမေရိကန်အာဆီယံထိပ်သီးညီလာခံကိုသမ္မတအိုဘားမားကကမ္ဘာ့ခရပြုလုပ်ပြီးပထမဦးဆုံးချိန်အိရှင်ဖြစ်တာဝန်ယူကျင်းပခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကဒုတိယသမ္မတဦးညံထွန်းအပြင်အခြားအာဆီယံခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြပါတယ
်။ကယ်လီဖိုးနီးယားပြည်နယ်မှာဒီဇင်ဘာလတုန်းကအကြမ်းဖက်ပုံစံတိုက်ခိုက်မှုကြောင့်လူ14ဦးသေဆုံးခဲ့တဲ့ကိစ္စမှာစစ်သွေးကြွတွေအသုံးပြုခဲ့တဲ့ iPhone တစ်ခုကို FBI ကစစ်ဆေးရမှာကူညီဖို့အတွက်အမေရိကန်အစိုးရကအမိန့်ပေးတာကို Apple Computer Company ကညှင်းဆန်လိုက်ပါတယ်။ Apple အုပ်ချုပ်ရေးမှူး Tim Cook ဟာသူတို့ကုမ္ပဏီအနေနဲ့တရားရုံးရဲ့အမိန့်ကိုစိန်ခေါ်သွားမယ်ဆိုတဲ့ကြေညာချက်ကိုဖော်ထုတ်နေကကုမ္ပဏီရဲ့ဖောက်သည်တန်ပေါင်းများစွာစီအိတ်ဖွင့်ပေးစာရေးသားဖော်ပြလိုက်ပါတယ်။ဒီတရားရုံးရဲ့အမိန့်ဟာ Apple Company ပိုင်လုံခြုံရေးကိစ္စရပ်တွေအပေါ်အနိုင်ယူဖို့ software အသစ်တစ်ခုတီထွင်ဖို့ညွှန်ကြားထားတဲ့အမိန့်ဖြစ်ပါတယ်။အစိုးရရဲ့ဒီလုပ်ရဟာအစဉ်အလာမရှိတဲ့လုပ်ရဖြစ်ပြီးနေရာတကာမှာဝင်ရောက်ချေလျာရောက်တယ်လို့ Tim Cook ကပြောပါတယ်။ဒါ့အပြင်ပြည်သူလူထုရဲ့ပုဂ္ဂလိကလွတ်လပ်မှုကိုထိပါရရောက်စေတယ်လို့လည်းပြောကြားလိုက်ပါတယ်။အင်ဂျူတော်ပြောခွင့်ရပုဂ္ဂိုလ် Josh Arnest ကတော့ဒီကိစ္စကိုသမ္မတအိုဘားမားအနေနဲ့အရေးကြီးတဲ့အမျိုးသားလူညုံရေးဦးစားပေးပြဿနာတရားလို့ရှုမြင်ပြီး FBI နဲ့တရားရေးဌာနတို့ရဲ့လုပ်ရကိုသမ္မတအနေနဲ့အပြည့်အဝထောက်ခံတယ်လို့ပြောကြားလိုက်ပါတယ်။
အင်ချမ်းမြေလုပ်ငန်းရှင်ဘီလီယံနာတထေဒေါ်နယ်ထရမ့်ဟာသူ့ကိုစိန်ခေါ်ထားတဲ့အခြား Republican Party ကိုစားပြုသမ္မတကိုယ်စားလှယ်လောင်းနေပေါ်မှာတနိုင်ငံလုံးအတိုင်းအတာနဲ့ဆက်ပြီးအသာရနေတယ်လို့ဗုဒ္ဓဟူးနေ့ကထုတ်ပြန်လိုက်တဲ့နောက်ဆုံးစစ်တမ်းတွေကဖော်ပြနေပါတယ်။ဒါအပြင် Trump ဟာဒီနေ့စနေနေ့မှာလာမယ့်စနေနေ့မှာတောင်ကယ်ရိုလိုင်းနာပြည်နယ်မှာပြည်လုံးမဲ့ပမာဏ ဒီကမှာခင်ဗျာပနာမရွေးကောက်ပွဲမှာလည်းအခြားပြိုင်ဘက်ကိုယ်စားလှယ်လောင်းတွေပေါ်တည်တသာအသာစီးရထားပါတယ်။ကွင်နီပစ်တက်ကတို့ကကောက်ခံခဲ့တဲ့စစ်တမ်းမှာထရမ့်ကထောက်ခံမှု39ရာခိုင်နှုန်းရထားပြီးဖလော်ရီဒါပြည်နယ်လွှတ်တော်အမတ်ရူဘီမာကိုရူဘီယိုက19ရာခိုင်နှုန်း၊တက်ဆက်ပြည်နယ်လွှတ်တော်အမတ်တက်ခရုစ်က18ရာခိုင်နှုန်းအသီးသီးရထားကြတာဖြစ်ပါတယ
်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလန်နဲ့ကိုရဲကောင်တို့ပြောပြသွားကြတာဖြစ်ပါတယ်။အခုချိန်ကစပြီးတော့သတင်းလွှာတွေတင်ဆက်ပေးပါတော့မယ်။မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတွေအမြင်တွေ့နေရပေမယ့်လူ့အခွင့်အရေးအခြေအနေတွေတိုးတက်လာဖို့ကုလသမဂ္ဂနဲ့ဆက်လက်ထိတွေ့ဆက်ဆံမှုလိုအပ်နေသေးပဲလို့နိုင်ငံတကာလူ့ကျင်းချမ်းသာခွင့်အဖွဲ့ Amnesty International ကပြောဆိုလိုက်ပါတယ်။နိုင်ငံရေးအပြောင်းအလဲတွေရှိခဲ့ပေမယ့်ကုလသမဂ္ဂရဲ့အခန်းကဏ္ဍကိုပြစ်ပစ်လို့မရသေးဘူးလို့ဖေဖော်ဝါရီလကုန်မှကျင်းပမယ့်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့30ကြိမ်မြောက်ညီလာခံမှာတိုင်ခင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အစီရင်ခံစာတင်သွင်းရမှာ AI ဖွဲ့ကြီးကအခုလိုသတိပေးခဲ့တာပါအသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မတ်နန္ဒချန်းကပြောပြပါလိမ့်မယ်
ဖေဖော်ဝါရီလ29ရက်ကနေမတ်လ24ရက်နေ့အထိကျင်းပမဲ့30ကြိမ်မြောက်ကုလသမဂ္ဂလူ့အခွင့်အရေးညီလာခံမှာတိုင်ခင်ကုလသမဂ္ဂကိုပြီးခဲ့တဲ့တနင်္လာနေ့ကပေးပို့ခဲ့တဲ့ AI ဖွဲ့ကြီးရဲ့ကြေညာချက်ထဲမှာမကြသေးခင်ကကျင်းပခဲ့တဲ့ရွေးကောက်ပွဲတွေကြောင့်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့လုပ်ငန်းတွေကိုမလိုအပ်တော့ဘူးလို့မယူဆတဲ့အကြောင်းဧပြီလမှာတက်လာမယ့်အစိုးရတဲ့အနေနဲ့လည်းကြီးမားတဲ့လူ့ခွင့်ရေးစိန်ခေါ်ချက်တွေနဲ့ရင်ဆိုင်ရနိုင်တယ်လို့ AI အဖွဲ့ကြီးကထောက်ပြထားပါတယ်။ဒါကြောင့်နောက်တက်လာမယ့်အစိုးရတဲ့အနေနဲ့နိုင်ငံတကာစံချိန်စံညွှန်းတွေနဲ့ပြည့်ဝတဲ့လူ့ခွင့်ရေးအခြေအနေတွေကိုလှုပ်ဆောင်လာအောင်မြန်မာလူ့ခွင့်ရေးအခြေအနေပေါ်ကုလသမဂ္ဂရဲ့အာရုံစိုက်မှုတွေလိုအပ်နေစေပဲလို့ AI အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်တီကူမားကအခုလိုပြောဆိုခဲ့ပါတယ
် The most important reason why we want UN engagement is the situation is
ကုလသမဂ္ဂအနေနဲ့ဆက်လက်ထိတွေ့ဆက်ဆံဖို့လိုအပ်တဲ့အရေးကြီးဆုံးအကြောင်းရင်းကတော့အခြေအနေတွေကမရေမရာဖြစ်နေတော့မှုပါအခြေအနေတွေဟာရှင်းရှင်းလင်းလင်းမရှိသေးသလိုအစိုးရတက်တက်လာမယ်ဆိုပေမဲ့ဘာတွေဖြစ်လာမယ်မှန်းလဲမသိနိုင်သေးပါဘူး
။ဒါအပြင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုတင်သွင်းခဲ့တဲ့ AI ဖွဲ့ရဲ့ကြေညာချက်ထက်မှာနိုင်ငံတကာလူ့ခွင့်ရေးစံချိန်စံနှုန်းတွေနဲ့မညီပဲလွှတ်တော်ကအတိပြုပြထန်းလိုက်တဲ့မျိုးဆောင်ဥပဒေတွေနဲ့ပတ်သက်လို့လည်းထောက်ပြထားပြီးပြီးခဲ့တဲ့2015ခုနှစ်တနှစ်ထဲမှာမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရသူတသိန်းဝန်းကျင်ရှိခဲ့ကြောင်းဒေသခံရဲသားတွေပေါ်ဥပဒေမဲ့တက်ဖြတ်တာလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအာရမပေါ်တာဆွဲမှုအာရမတက်သားသည့်စုဆောင်မှုနဲ့လူသားချင်းစာနာမှုအကူအညီတွေဝင်ရောက်ဖို့တားမြစ်ပိတ်ပင်မှုတွေလိုလူခွင့်ရချုပ်ဖောက်မှုတွေကိုလည်းမြန်မာစစ်တပ်ရောတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနှစ်ဖက်စလုံးကကျူးလွန်နေကြတာဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ဒါပြင်လက်ရှိသမရဦးသိန်းစိန်ဆိုရလက်ထက်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဆန့်ကျင်ပြီးတော့ဆန္ဒပြတောင်းဆိုသူတွေကိုပုံမှန်ဆက်ရှင်နဲ့ဖမ်းဆီးအရေးယူမှုတွေလည်းလှုံ့ဆော်နေတာပါ။အထူးသဖြင့်တိုင်းရင်းသားလူမျိုးစုဒေသဖြစ်တဲ့ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုတွေကိုလည်းအဓိကမိမောင်းထုတ်ပြထားပြီးတော့အစိုးရတဲ့အနေနဲ့ဒီလိုလူခွင့်ရချုပ်ဖောက်မှုတွေအဆုံးသတ်ရေးကင်တွယ်ဖြေရှင်းသွားရမယ်လို့လည်းမစ္စတာတီကူမအခုလိုဆက်ပြောခဲ့ပါတယ
် Political prisoners and other abuses you know there are ethnic areas and other
ငငယ်အချင်းသားတွေတခြားလူခွင့်ရချုပ်ဖောက်မှုတွေရှိနေတယ်လို့တိုင်းရင်းသားလူမျိုးစုတွေနေထိုင်ရာဒေသတွေနဲ့တခြားနေရာတွေမှာလူခွင့်ရကိုအကောက်ကွယ်ပေးနိုင်အောင်အာမခံချက်ရှိဖို့လည်းလိုပါတယ်
။ဒါကြောင့်လက်ရှိမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကိုဆက်လက်တာဝန်ပေးအပ်တာလို့ဦးသိန်းစိန်လက်ထက်ကဖွင့်လှစ်ခွင့်မပြုခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးခွဲကိုလည်းလာမယ့်အစိုးရတဲ့လက်ထက်မှာဖွင့်ခွင့်ရရှိအောင်လို့ကြိုးပမ်းဖို့တွေကိုလည်းမစ္စတာတီကူမာတိုက်တွန်းသွားခဲ့ပါတယ
်။ UN Human Rights Council too
ကျွန်တော်တို့အနေနဲ့ကုလသမဂ္ဂရဲ့အထူးကိုယ်စားလှယ်ကိုတက်တန်းတိုးတာတာဝန်ပေးတာတွေလုပ်စေချင်ပါတယ်။မြန်မာနိုင်ငံဆိုင်ရာယုံတယုံဖွင့်လှစ်နိုင်အောင်လဲကြိုးပမ်းစီခြင်းပါတယ
်ပြီးခဲ့တဲ့သတင်းပတ်ကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy ဟာဖေဖော်ဝါရီလကုန်ကျင်းပမယ့်လူ့ခွင့်ရေးကောင်စီညီလာခံမတိုင်ခင်မြန်မာနိုင်ငံကိုတွားရောက်ဖို့ရှိပေမဲ့ကိုရဲကိုရာကိစ္စကြောင့်ဖြတ်ခတ်ရပြီးဘယ်တော့ပြန်သွားမယ်ဆိုတာကိုတော့ကုလသမဂ္ဂကပြောဆိုခြင်းမရှိသေးပါဘူး AI ဖွဲ့ကြီးရဲ့ကြေညာချက်ထက်မှာတော့လုံခြုံရေးတပ်ဖွဲ့တွေရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုအရေးမယူပဲလူငယ်ချမ်းသာခွင့်ပေးတာတွေကိုလည်းထောက်ပြထားပါတယ်။မကြသေးခင်ကပဲအတီးပြုတ်လိုက်တဲ့သမရတာဝန်ထမ်းဆောင်စဉ်ကလောက်ရက်တွေနဲ့ပတ်သက်လို့အရေးမယူဖို့ကင်းလို့ခွင့်ပြုတဲ့လူငယ်ဆိုင်ရာဥပဒေတရားဟာလည်းနိုင်ငံတကာဥပဒေတွေနဲ့ကိုက်ညီမှုမရှိဘူးလို့ဖော်ပြထားပြီးစစ်တပ်အနေနဲ့လွှတ်တော်ထဲမှာလေးပုံတစ်ပုံနဲ့ယူထားသလိုအဓိကကျတဲ့ကာကွယ်ရေးနယ်စပ်လုံခြုံရေးနဲ့ပြည်ထောင်ရေးဝန်ကြီးဌာနတွေကိုထိန်းချုပ်ထားတဲ့အတွက်လဲလူခွင့်ရေးအတွက်အကာအကွယ်ပေးရမှာအရေးကြီးတဲ့လုပ်ငန်းတွေကိုအစိုးရက ုပ်ချုပ်ခွင့်မရှိတဲ့အတွက်လူခွင့်ရတိုးတက်အောင်ထိထိရောက်ရောက်လုပ်နိုင်ပါမလားဆိုတာရှင်းရှင်းလင်းလင်းမသိနိုင်သေးဘူးလို့လည်းဖော်ပြထားပါတယ်ရှင်
။မနန္ဒာချမ်းပါခင်ဗျာ။အခုတော့မြန်မာသတင်းတပုတ်ကိုထပ်ပြီးတော့ဆက်လက်တင်ပြပါဦးမယ်။ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲအတွင်းမဲဆန္ဒရှင်တွေကဒေါအောင်ဆန်းစုကြည်တမန္တဖြစ်စေလိုတဲ့ယူရဲချက်နဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲပေးခဲ့ကြတာဖြစ်တဲ့အတွက်ဒေါအောင်ဆန်းစုကြည်တမန္တဖြစ်ရေးအတွက်ပြန်ကြားရေးဝန်ကြီးဦးရဲထွတ်က VOA နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းမှာပြောခဲ့သလိုမိသားစုဝင်၄ဦးရဲ့အဆုံးဖြတ်ပုံမှာမူတည်ပြီးတော့လှုပ်ဆောင်ရမယ်ဆိုတဲ့အချက်ကိုသူ့အနေနဲ့သဘောမတူညီတဲ့အကြောင်းမြန်မာနိုင်ငံရေးတုံ့တက်သူဒေါက်တာတင့်ဆွေကပြောဆိုလိုက်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်။
ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမကြာခင်သတင်းပတ်အနေနဲ့အတွင်းအစိုးရဒီဖွဲ့စည်းနိုင်ဖို့ပြင်ဆင်နေချိန်ပါတီကောင်းဆောင်တောင်းဆန်းစုကြည်သမရဖြစ်ရေးကိစ္စမှာ2008ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့59စာလုံးကအကန့်အသတ်အဖြစ်ရှိနေတာကြောင့်ဖွဲ့စည်းပုံကိုဆိုင်းငံ့ရေးပြင်ဆင်ရေးဖြည့်ဆွက်ရေးတာရေးဆိုတဲ့ပြောဆိုဆွေးနွေးမှုတွေကြဲကြဲပြန့်ပြန့်ထွက်ပေါ်လာနေတဲ့အချိန်မှာပဲသမရဦးသိန်းစင်ရဲ့ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်ပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဦးရထွတ်ကဖွဲ့စည်းပုံကိုဆိုင်ငံပြင်ဆင်ဖြည့်ဆွက်တာတွေလုပ်မနေပဲမိသားစုဝင်တွေနိုင်ငံသားအဖြစ်ရှောက်ထားလိုက်ခြင်းအပြင်အားလုံးပြည်လည်သွားမယ်ဆိုတဲ့သဘောမျိုးဖေဖော်ဝါရီလ16ရက်နေ့က VOA နဲ့ပြုလုပ်တဲ့တည်ထောင်တွေ့ဆုံမေးမြန်းခန်းအတွင်းပြောကြားလိုက်တာပါ
တကယ်တော့ဗျာဟဲ့လားဒေါက်ဆန်းစုကြည်နိုင်ငံအကြီးအကဲဖြစ်ဖို့ဆိုတာ59ဆလုံးတော့လည်းပြင်ဖို့မလိုပါဘူးတကယ်တော့ကျွန်တော်ရဲ့သုံးသက်ချက်ထောက်ပြရမှာဆိုရင်သူ့ရဲ့သားနှစ်ယောက်နဲ့ချွေးမရှိမှဆိုချွေးမနှစ်ယောက်လူ၄ယောက်ပဲမြန်မာနိုင်ငံသားခံလို့ရှိရင်ဒီပြဿနာရအောင်ပြည်လည်သွားမှာပါဘာမှဟာကျွန်တော်တို့ဓာကြီးကို59ဆလုံးပြင်ဖို့ရတယ်မလို့ပါနော်အဲ့တော့လူလေးယောက်ဒီအဆုံးဖြတ်ကနဲ့လောက်တာကပိုတော့ကောင်းတော့ဗျာဟာဓာကြီးကိုဖွဲ့စည်းပုံအခြေခံဥပဒေပြင်ရလို့ပြောလို့တော့မလို့ပါဘူးတကယ်တမ်းသူသားသမီးတွေအနေနဲ့သူတို့ရဲ့မိခင်တမနာဖြစ်တာလို့ကျွန်တော်ရှင်း1982ခုနှစ်ဥပဒေကြီးကမြန်မာနိုင်ငံသားရှောက်ထားလိုက်ရုံပ
ါဒေါက်တာတင့်ဆွေဟာ1990ခုနှစ်ရွေးကောက်ပွဲမှာ NLD ပါတီကိုစားပြုအနိုင်ရရှိခဲ့တဲ့လွတ်တော်အမတစ်ဦးဖြစ်ပြီးအမေရိကန်နိုင်ငံအင်ဒီယားနာပြည်နယ်အင်ဒီယားနာပလစ်မှာအခြေချနေထိုင်သူဖြစ်ပါတယ်။သူကဒေါအောင်ဆန်းစုကြည်တမရလုတ်ခွင့်မရှိအောင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲခဲ့တာဖြစ်တဲ့အတွက်ဒေါအောင်ဆန်းစုကြည်ရဲ့မိသားစုဝင်တွေနိုင်ငံသားအဖြစ်ရှောက်ထားလိုက်ုံနဲ့ဖြစ်နိုင်ခြေရှိပါမလားဆိုတဲ့အပေါ်သူ့အနေနဲ့တန်တရားရှိတယ်လို့ပြောပါတယ
်။ဒီဟာကကျွန်တော်မြင်တာကဒီ2008ဖွဲ့စည်းပုံမပြင်ဆင်ရေးလမ်းကြောင်းကနေပြီးတော့နီလန်းရှာတဲ့နီလန်းတစ်ခုပဲဖြစ်တယ်လို့ကျွန်တော်မြင်တယ်။နောက်တစ်ခုက2008ဖွဲ့စည်းပုံကိုပြင်လို့မရအောင်ဆိုတဲ့အချက်နဲ့ဒေါ်အောင်ဆန်းစုကြည်တမန္တလုံးလို့မရအောင်ဆိုပြီးတော့အဲ့ဒီအခြေခံဥပဒေရေးဆွဲရခြင်းရွေးချက်ကြီးနဲ့ရေးခဲ့တာဖြစ်တော့ကဟာကျွန်တော်ကဒီဟာကိုဖြစ်လာမလားဆိုတဲ့ဒီနည်းလည်းပဲဖြစ်လာမလားဆိုတော့တန်တရားကတော့ကြီးတုံးပဲဖြစ်ပါတယ်တန်တရားဦးရဲ့ထုတ်ပြောလိုက်လို့ကျွန်တော်တန်တရားသိမတော်ဘူးခင်ဗျနောက်တစ်ခုပေါ့နော်ဦးရဲ့ထုတ်ရဲ့စကလုံးအတုံးကဆိုရင်လူလေးဦးပေါ့တော်အောင်ဆန်းစုကြည်ရဲ့သားနှောင်းနဲ့ချွေးမနှောင်းလေးဦးရဲ့ဆန္ဒနဲ့ပဲဒေါ်စုဝသမဏလောက်ရမှာဆိုတဲ့ချက်ကတော့ဟိုကျွန်တော်ကသဘောမတူနိုင်ဘူး။ဘာကြောင့်လဲဆိုတော့တိုက်ပြည်ဟိုအများစုက2000ကရုပ်ကပွဲအများစုမပေးနိုင်သူတွေကတော့အောင်ဆန်းစုကြည်ကိုသမဏဖြစ်ချင်တယ်ခင်ဗျ။ဒီလေးဦးကဖြစ်ချင်တာမဟုတ်ဘူးကျွန်တော်တော့မလဲနိုင်ဘူးလို့ယူဆပါတယ်။အဲဦးရထွတ်ကဒီနိုင်ငံသားဖြစ်ရေးဥပဒေကို82ခုနှစ်ဥပဒေနဲ့တော့ပြောတယ်ဒါပေမဲ့လို့ဒီတိုင်းဟိုသူ့ဟိုသားတဲ့ချွေးမတွေကတခြားနိုင်ငံနေတဲ့လူဟိုဗမာပြည်ထဲတဲ့တကယ်ကိုနှစ်များစွာနှစ်ပေါင်းများစွာနေတဲ့ဗမာအစ်စ်တေတောင်မှနိုင်ငံသားဖြစ်ခွန်းတို့မှတ်ပုံတွေရတာလို့ဆိုတာကအခက်ခဲအကြီးမားဆုံးဖြစ်နေတော့ကသူကဟိုခပ်ပေါ်ပေါ်နဲ့လက်လွတ်စပဲပြောလိုက်တာလားလို့လဲကျွန်တော်ကတော့သံသယရှိတယ်ခင်ဗျအဲ့ဒါလေတော်စုရဲ့ဟိုချွေးမတွေဆိုရင်ဒါတခြားနိုင်ငံသူတွေပေါ့နော်အဲ့တော့အဲ့ဒါကသိပြီးသာသာကြီးဖြစ်တော့အဲ့တို့တော့လည်းစဉ်းစားဆုံးဖြတ်ဖို့ရကကိုယ်ကလှုပ်ချင်လည်းပဲဟိုနိုင်ငံရဲ့ဥပဒေဒီနိုင်ငံရဲ့ဥပဒေကရှိသေးတယ်အချိန်ကလည်းတော်ယူမယ်ဟိုဖြစ်စဉ်ပေါ့နော်ဗမာပြည်ရဲ့ဖြစ်စဉ်ကခုနကကျွန်တော်ပြောသလိုဟိုဘာမှမရေရာတဲ့ဟိုဥပဒေကြီးနောက်ထပ်တက်မဲ့ဟို NLD ဆိုရလက်ထက်မှာပြည်ထရေးဟိုကင်မာလည်းစစ်တပ်ကဖြစ်နေတော့က NLD လက်ထက်မှာမရှိတဲ့ကိစ္စဖြစ်တော့ဒါဟာတမင်တကာဟိုကြောက်မြန်းချသလားပေါ့ဗျာကျွန်တော်တော့ဟိုတန်လျာရှိပါတယ်ခင်ဗျာ
ဒေါန်ဆန်းစုကြည်နဲ့အကြေကျုံနဲ့ဖန်စီထင်းသိမ်းခံထားစဉ်ကာလအတွင်းနာမကျန်းဖြစ်နေတဲ့ခင်မွန်းတဲ့မိုက်ကယ်အရစ်နဲ့မိသားစုဝင်တွေသူမထံလာလည်လို့မရနိုင်အောင်အဲ့ဒီအချိန်ကစစ်အစိုးရကပြည်ဝင်ခွင့်ဗီဇာထုတ်မပေးခဲ့တဲ့တာရကတွေရှိခဲ့ဘူးတယ်ဆိုတာကိုလည်းဒေါက်တာတင့်ဆွေကထောက်ပြပြောဆိုပါတယ်အခုလစာမိုက်မှာစတင်ခဲ့တဲ့လွတ်တော်အသစ်ကနေဒုတိယသမရလောင်း၃ဦးကိုမတ်လ18ရက်နေ့မှာအစိုးတင်သွင်းပြီးမကြာခင်မှာအဲ့ဒီထဲက2ဦးကိုသမရအဖြစ်ရွေးကောက်တင်မြှောက်ကြတာမှာဖြစ်ပါတယ် လက်ရှိအခြေအနေအထိတော့ဒုသမနာလောင်းရွေးချယ်ခြင်းမပြုခင်ဖွဲ့စည်းပုံအခြေခံဥပဒေကိုလက်ရှိအတိုင်းထားမလားဒါမှမဟုတ်ဆိုင်းငံ့ပြင်ဆင်ဖြစ်ဆွမှုတွေလှုပ်ဆောင်သွားမလားဆိုတာကတော့မသိရသေးပါဘူး။ဒေါန်ဆန်းစုကြည်ကတော့သူမအနေနဲ့တမနာဖြစ်ခွင့်မရှိရင်တောင်တမနာရဲ့အထက်မှာရှိနေမယ်ဆိုတာမျိုးသတင်းမီဒီယာတွေကိုပြောထားဘူးပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းတင်ပြသွားတာပါခင်ဗျာ။တော်ရရှိမြတ်ခင်ဗျာ။နှစ်ပေါင်း90အတွင်းပထမဦးဆုံးကျင်းပနိုင်ခဲ့တဲ့2015ရွေးကောက်ပွဲဟာငြင်းငြင်းချမ်းချမ်းနဲ့ဒီမိုကရေစီနည်းလမ်းတကျဆောင်ရွက်နိုင်တဲ့ဆိုပေမဲ့ရွေးကောက်ပွဲကျင်းပဖို့စီမံမှုနဲ့ရလဒ်ထုတ်ပြန်နိုင်အောင်ဆောင်ရွက်တဲ့အပိုင်းတွေမှာနှီးပညာကျွမ်းကျင်မှုတွေအားနည်းချက်တွေရှိခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကပြန်လည်ပြီးတော့တုံ့သက်ပါတယ်။ရွေးကောက်ပွဲစနစ်တွေနဲ့ပတ်သက်လို့တုံ့သက်ဆွေးနွေးပွဲမှာတော့2015ရွေးကောက်ပွဲရဲ့အားနည်းချက်တွေကိုကော်မရှင်ကရောရွေးကောက်ပွဲလေ့လာရေးအဖွဲ့တွေကတုံ့သက်ဆွေးနွေးကြတဲ့အကြောင်း VOE သတင်းတောက်ကိုထက်အောင်ကသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ။
2015ပါတီစုံရွေးကောက်ပွဲကြီးမတိုင်ခင်မှာစစ်မှန်ပြီးတရားမျှတတဲ့ရွေးကောက်ပွဲတရဖြစ်ပါမလားဆိုပြီးပြည်သူတော်တော်များများကစိုးရိမ်ခဲ့ပေမဲ့လို့ဒီတစ်ခေါက်ရွေးကောက်ပွဲဟာချောချုံမွေ့မွေ့နဲ့ဒီမိုကရေစီနီးလမ်းကျရွေးကောက်ပွဲတရဆောင်ရွက်နိုင်ခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာခဲ့တယ်လို့အပြစ်အနာစာရရှိပေမဲ့လည်းငြင်းငြင်းချမ်းချမ်းနဲ့ဒီရွေးကောက်ပွဲဟာပြစ်စီခဲ့တယ်လို့ပြည်တွင်းကနိုင်ငံတကာရွေးကောက်ပွဲလေ့လာဆောင်ကြည့်အဖွဲ့တွေကတုံ့တက်ခဲ့ကြပါတယ်ဒါပေမဲ့လည်းမဲဆန္ဒရှင်ဆင်းပြူစုတဲ့အပိုင်းမှာနီးပညာပိုင်းအားနည်းမှုတွေရှိခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောပါတယ်
။ဒီခုရွေးကောက်ပွဲမှာဆက်တဲ့ဆောင်ရွက်တဲ့နီးပညာလိုအပ်ချက်တွေအချို့ရှိပါလေ။ချိန်ကြီးပြည့်စုံမှန်ကောင်ထုတ်ပြန်မှုလူစားအရင်းတွေဒီရဲဘကပုံမှန်ကြောင့်ကြည့်အောင်သိကျင်ပြမှုလူသေးတယ်ဆိုတာကျွန်တော်လည်းဟိုတုန်းတွေ့ရှိခဲ့ရပါ
ရွေးကောက်ပွဲပြီးရလဒ်ကိုပြည်သူတွေယုံကြည်လက်ခံခဲ့ပေမဲ့လို့မဲဆန္ဒရှင်ပညာပေးမှုအပိုင်း Civic Education လို့ခေါ်တဲ့ပြည်သူနီတိနဲ့ Democracy အလေ့ကျင့်ကောင်းတွေကိုလေ့လာသိရှိမှုအားနည်းနေသေးတယ်လို့ဆိုပါတယ်။ကြိုတင်မဲပေးမှုအပိုင်းမှာလည်းလိုအပ်မှုတွေရှိခဲ့တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့တာဝန်ရှိသူတူဖြစ်တဲ့ဦးဝင်းကိုကပြောပါတယ်။
နောက်တစ်ခုကတော့ Attendance ပေါ့ကြိုတင်မဲပေါ့ဒီဥပဒေပါပြဋ္ဌာန်းချက်တွေကိုပြည်သူလူလူမှုဖွဲ့စည်းများနိုင်ငံရေးပါတီများမီဒီယာများအပါအဝင်တက္ကသိုလ်ကကျွန်တော်တို့ရဲ့အောက်ခြေရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်များအထိကြွကျင်မှုရှိတဲ့အခါမှာတူတင်မဲနဲ့ပတ်သက်ပြီးဝန်မှားစွာလုပ်ဆောင်ပြီးတဲ့ကျွန်ရင်းချက်တွေတွေ့ခဲ့ကြရပါတယ်။အထူးသဖြင့်ပြည်ပနိုင်ငံကြီးကြီးမှရောက်နေတဲ့လက်ဆောင်ရှင်များအတွက်ပြည်ပတာဝန်များမှာတူတင်မဲပေးကြတဲ့အခါမှာအချို့နေရာခက်ခဲရှိတယ်ကျွန်တော်တို့ဒီလိုပဲတာတိရတဲ့အတွက်ချိန်မီဖြည့်ရှင်းဆောင်ရွက်ခဲ့ရတာလည်းရှိပါ
ရွေးကောက်ပွဲလေးလာစောင့်ကြည့်အဖွဲ့တွေဖြစ်တဲ့ရက်ဖက်လူအဖွဲ့အစည်းတွေကလည်းမဲဆန္ဒရှင်တနက်နေ့ပေးရမှာလုံခြုံစိတ်ချမှုအားနည်းခဲ့တယ်လို့ပြောပါရယ်ပြီးခဲ့တဲ့ရွေးကောက်ပွဲမှာရက်ဖက်လူအဖွဲ့အစည်းတော်တော်များများကလည်းရွေးကောက်ပွဲမဲဆန္ဒရှင်တနက်နေ့ပေးခဲ့ပေမဲ့လည်းလုံခြုံရေးတပ်ဖွဲ့တွေရဲ့စောင့်ကြည့်တာတွေခံခဲ့ရတယ်လို့ရွေးကောက်ပွဲစောင့်ကြည့်လေးလာရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ PACE အဖွဲ့ကကိုဆိုင်ရဲကျော်စွာမြင့်ကပြောပါရယ်
ကျွန်တော်တို့မှာရက်ဖက်လူအဖွဲ့အစည်းတွေကိုကျွန်တော်တို့လုံခြုံစိတ်ချတဲ့ space မရှိဘူးဆိုတော့ကဆက်ရဲ education ပေးခြင်းနဲ့ local education ပေးခြင်းနဲ့ဆိုလို့ရှိရင်ဆိုတော့တို့တို့လုံခြုံရေးတပ်ဖွဲ့တွေကလာပြီးတော့မှမရဲတဲ့တော့ကောင်းစားဖားတော့တော့ကုတော့တော့ဘာလို့မှဘယ်လိုလုပ်တာဘာလို့မှလို့ဆိုတော့ကျွန်တော်အခုချိန်ကျွန်တော်မှအဲ့ဒီလုံခြုံစိတ်ချတဲ့ space မရှိဘူး။အဲ့လို space မလိုတော့ကျွန်တော်တို့ကဖန်တီးပေးနိုင်လို့ဆိုရင်လက်တပ်လူဖွဲ့စီကလည်းပို့ပြီးပုံပုံလေးနဲ့ပေါင်းနိုင်တယ်။ပို့ပြီးတော့မှတို့ကတို့ဘာလို့မှပုံနေပြောလာပြီးပို့ပြီးအကျိုးရှိတယ်။တော်တော်များများဒါလုံခြုံရေးတပ်ဖွဲ့တွေအနေနဲ့လည်းလက်တပ်လူဖွဲ့စီရဲ့ပေါင်းမှုကိုတို့ရဲ့ရှုမြင်ပုံကအရင်ခေတ်ကရှုမြင်ပုံနဲ့မဟုတ်ပါနဲ့။
ဒါအပြင်ပြည်တွင်းပုဂ္ဂလိကသတင်းစာအများစုကလည်းအတိုက်ခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုအလေးပေးပြောဆိုရေးသားခဲ့ကြသလိုအစိုးရသတင်းစာရီဘက်မှလည်းပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးအကြောင်းကိုလည်းအရေးပေးကြတယ်လို့ပြောဆိုကြပါရယ်ပြည်တွင်းသတင်းထောက်တချို့မှလည်းရွေးကောက်ပွဲနဲ့ပတ်သက်လို့ဥပဒေနဲ့နည်းဥပဒေပိုင်းတွေမှာသိရှိနားလည်မှုအားနည်းခဲ့တယ်လို့ဆိုပါရယ်ဒါအပြင်ရွေးကောက်ပွဲအလွန်ကာလတွေမှာအစိုးရလွဲပြောင်းရေးနဲ့လွှတ်တော်တွေအကြောင်းပဲစိတ်ဝင်စားဖို့များခဲ့ပြီးပြီးခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ဆက်ဆက်သတင်းဆောင်ပါတွေရေးသားမှုနှဲခဲ့တယ်လို့ပြောဆိုကြပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ကြီးကတော့ဒီတစ်ခေါက်ရွေးကောက်ပွဲမှာကြုံခဲ့ရတဲ့အားနည်းချက်အားသာချက်တွေကိုလေ့လာမှတ်သားပြီးတော့နောက်ရွေးကောက်ပွဲတွေအတွက်သင်ခန်းစာယူဖို့ပြောဆိုခဲ့တယ်လို့နောက်တက်လာမယ့်အစိုးရလက်ထက်အတွက်ဒီသင်ခန်းစာတွေကိုအစီရင်ခံစာတည့်ရဲ့ရေးသားပြုစုသွားမယ်လို့ပြောဆိုလိုက်ပါတယ်ခင်ဗျာ
VOE သတင်းတော့ကိုထက်အောင်ပါခင်ဗျာမလေးရှားနိုင်ငံမှာရှိတဲ့အလုရှင်အများပြရဲ့တောင်းဆိုမှုတွေကြောင့်တစ်နှစ်ကျော်ကြာပိတ်ပင်ထားတဲ့ကျွမ်းကျင်ရွှေပြောင်းအလုပ်သမားမျိုးပြန်လည်ခန့်အပ်ရေးအစီအစဉ်ကိုတနင်္လာနေ့ကစခဲ့ပြီးတဲ့နောက်ကုမ္ပဏီတွေမှာအလုလုချင်တဲ့အလုပ်သမားတွေဟာအလုလုခွင့်ပါမစ်လျှောက်လွှာတွေကိုလျှောက်ထားလို့ရနေပြီဖြစ်ပါတယ်။ ဒါပေမဲ့မလေးရှားနိုင်ငံကလုပ်ငန်းရှင်တွေကတော့အခြေခံအလုပ်သမားတွေနှစ်ရှည်လုပ်ခဲ့ဘူးတဲ့ကျွမ်းကျင်လုပ်သားတွေကအဓိကထားပြီးတော့ခန့်အပ်တာတွေရှိနေတယ်လို့ဆိုပါတယ်အကြောင်းစုံကိုမတ်အေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
မလေးရှားနိုင်ငံမှာတရားမဝင်နေထိုင်နေကြတဲ့မြန်မာလုပ်သမားတွေအတွက်ကျွမ်းကျင်တဲ့အလုပ်သမားတွေကိုပြန်လည်ခန့်အပ်ရေးအစီအစဉ်ကိုမလေးရှားအစိုးရကဖေဖော်ဝါရီလ15ရက်နေ့ကနေစတင်ခဲ့ပြီးကုမ္ပဏီတွေမှာအလုပ်လုပ်ချင်တဲ့သူတွေကတော့အလုပ်လုပ်ခွင့်ပါမစ်တွေကိုစတင်လျှောက်ထားနေပြီဆိုပြီးမလေးရှားကမြန်မာလူသမားတို့ကပြောပြပါတယ
်ကျွန်တော်တို့ကုမ္ပဏီဖက်တော့လောက်တော့လုပ်နေပြီဒါပေမဲ့လိုချင်တဲ့ကုမ္ပဏီကိုသွားအဲ့ကုမ္ပဏီတွေမှာကုမ္ပဏီတွေကပို့ပါမစ်တူတယ်ဘာလို့မပေါ်ကြလဲအကုန်လုံးတူအခုလုပ်ပေးထားနေအခုလက်ထဲမှာစာအုပ်ရှိမှစာအုပ်ရှိမှအခုပါမစ်ထူးရှင်နဲ့အဲ့လိုမျိုးလူတွေလည်းတက်လျှောက်လို့ရတာပေါ့လက်မှတ်မရှိတဲ့လူကတော့နည်းနည်းအခက်အခဲရှိတာပေါ့အခုများသောအားဖြင့်လူတွေက operator တွေကိုမယူရဘူးပေါ့HUD ရဲ့ပုံမူတည်မှာ supervisor တွေ leader တွေအဲ့လိုမျိုးတွေကိုသူများသောအားဖြင့်ယူကြတာပေါ့ operator ဆိုတော့အလုပ်သမားပေါ့စက်တင်မောင်းရမယ်ဟိုဟာတွေလောက်ရမယ်တန်ရှင်းတွေလောက်ရမယ် leader တော့ကြီးကြပ်ရေးလူမျိုးပေါ့အဲဒါလို့ဟိုဟာလို့ခိုင်းတဲ့လူမျိုးပေါ့အဲ့လိုမျိုးပေါ့သူကအောက်ပြေအလုပ်သမားတော့မလို့ဘူးပေါ့နည်းနည်းထက်ကလူမျိုးပေါ့အဲ့လိုမျိုးလူတော့သူကခိုင်းချင်တာပေါ့အဲ့လိုမျိုးအလုပ်ကျွမ်းကျင်တဲ့လူမှာပေါ့အလုပ်ကျွမ်းကျင်တဲ့လူထားတယ်လို့ခိုင်းချင်တဲ့လူမထားဘူးအဲ့လိုမျိုးပုံစံနဲ့
အရင်တုန်းကတော့ကုမ္ပဏီတချို့ဟာပါမစ်လုတ်ပေးမယ်ဆိုပြီးငွေကြေးတောင်းခံပြီးလိမ်လည်တာကိုခံခဲ့ရတဲ့အတွက်မလေးရှားကမြန်မာတွေဟာအခုပါမစ်ထုတ်ပေးချိန်မှာစိုးရိမ်ပူပန်မှုတွေလည်းရှိနေလို့ဆိုပါတယ်။ဒါပေမဲ့လည်းနေရာရင်းကိုပြန်တာတဲ့ဆိုင်ရင်တော့အလုပ်လုပ်ခွင့်ပြန်ရတာဟာအခွင့်အလမ်းကောင်းတစ်ခုအဖြစ်ရှုမြင်ရပါတယ်
။တို့လူတွေကကုမ္ပဏီမှာလုပ်ဝင်လုပ်ကြတယ်။တချို့လူတတိတွေကလိမ်လည်ပြီးမှပေါ့။ Okay မင်းတို့က passport တန်းတန်းထုတ်ပေးမှလာခဲ့။ငါတို့ဒီမှာလာလို့ဆိုလုပ်တဲ့လူတွေရှိရပြီးတော့ဒီကျင်းရလေနဲ့ပုံစံမျိုးလဲအဲ့လိုမျိုးလဲများတဲ့လူတွေခံကြရတာပေါ့ကိုယ့်နိုင်ငံမှာလုပ်ရင်တစ်လောက်2-3လောက်ရမယ်ဒီကိုယ့်အလုပ်ကလည်းနည်းနည်းပြင်မဲ့မယ်ပြီးဘက်ကားစီနဲ့ဟိုတော့ဒီတော့နဲ့ဆိုတော့တစ်အချိန်မပြေဘူးပေါ့နိုင်ငံခြားမှာလုပ်တော့တစ်လောက်3-4လောက်တော့ဆုမိတာပါလို့မျိုးပုံစံပေါ့အမှ
မလေးရှားကိုလာကြတဲ့မြန်မာအတော်များများဟာအလုပ်လုပ်ခွင့်ပါမရဖို့အပါအဝင်မြန်မာကျပ်ငွေ12,000လောက်အကုန်ခံပြီးလာကြရတာပါတချို့ကတော့တဝက်ကိုပေးချေပြီးတဝက်ကိုအလုပ်လုပ်ပြီးအကျွေးပြန်ဆက်ကြရပါတယ်မလေးရှားမှာအလုပ်လာလုပ်ကြသူတွေဟာတစ်လကိုမလေးရှားရင်းကငွေအနည်းဆုံး1200ကနေ1400လောက်ထိရကြတာကြောင့်မြန်မာနိုင်ငံမှာနေပြီးအလုပ်လုပ်တာတဲ့ဆိုင်ရင်တော့အဆင်ပြေကြတယ်လို့ဆိုပါတယ်ဒါပေမဲ့အများစုဟာအလုပ်လုပ်ခွင့်ပါမစ်မရှိတဲ့အတွက်အဖမ်းဆီးခံရမှုတွေလည်းကြုံနေရတာပါမလေးရှားနိုင်ငံမှာရှိတဲ့တရားမဝင်နေထိုင်သူတွေကိုမလေးရှားအစိုးရကဖမ်းဆီးပြီးထိန်းသိမ်းရေးစခန်းတွေကိုပို့ဆောင်ခဲ့ပြီးတဲ့နောက်မြန်မာအစိုးရအနေနဲ့သူတို့တွေကိုနေရရင်းကိုပြန်လည်ပို့ဆောင်ပေးနေတာဟာ2015ခုနှစ်ထဲမှာဆိုရင်လူဦးရေ9000ကျော်လောက်ရှိနေပြီဖြစ်ပါတယ်မလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ရုံမှာ Everfine အလုပ်သမားဝန်ဆောင်မှုလုပ်ငန်းကနေလက်ပွေနှိပ်ခ900ကားက90စုစုပေါင်းမလေးရှားရင်းကငွေ950ကောက်ခံက G2G လို့ခေါ်တဲ့အစိုးရချင်းလှုပ်ဆောင်တဲ့အစီအစဉ်နဲ့ဝန်ဆောင်မှုပေးနေကြတာပါဒီအစီအစဉ်အရဈေးစကဝန်ဆောင်မှုဖြစ်ပေးရတဲ့မလေးရှားရင်းကငွေ950ထဲမှာလေရင်ဈေးရိတ်တော့မပါဝင်ဘူးလို့ဆိုပါတယ်ပြီးခဲ့တဲ့လပိုင်းတုန်းကပဲမလေးရှားနိုင်ငံကိုသွားကြမဲ့သူတွေအတွက်ဗီဇာကြေးကိုအရင်ကထက်စာရင်ဆယ်ဆတိုးကောက်ခံလိုက်တဲ့အတွက်မလေးရှားကိုအလုပ်သမားတင်ပို့နေတဲ့ကုမ္ပဏီတွေကြားမှာလည်းအဆင်မပြေမှုတွေဖြစ်ပြီးကုမ္ပဏီတွေကပြန်လည်ညှိနှိုင်းကြတဲ့အတွက်ပညာကျန်းမာခွင့်ပြုမိတ်ကြပြီးသားတင့်မြင့်ဆောင်2016ထိဗီဇာမွန်ရသေးတဲ့အေဂျင်စီ62ခုကအလုပ်သမား3000ကျော်ကိုသာအရင်နှုန်းထားအတိုင်းကောက်ခံသွားမယ်ဆိုပြီးဆုံးဖြတ်ခဲ့တာပါ။ကုမ္ပဏီတွေကတော့နေ့စဉ်နေ့တိုင်းအလုပ်သမားတွေကိုမလေးရှားနိုင်ငံကိုပို့ဆောင်ပေးနေတာတွေရှိနေပေမဲ့အခုတနင်္လာနေ့ကနေစတင်တဲ့ကျွမ်းကျင်အလုပ်သမားခေါ်ယူတဲ့အစီအစဉ်အရမလေးရှားကုမ္ပဏီအများစုကတော့နှစ်ရှည်လုပ်သက်ရှိတဲ့အလုပ်သမားတွေကိုသာအလုပ်လုပ်ခွင့်ပါမစ်တွေလျှောက်ထားခွင့်ပြုနေတယ်လို့လည်းမလေးရှားကအလုပ်သမားတွေကပြောဆိုကြပါတယ်ရှင်။
ဒါကတော့မအေးမှာသတင်းပေးပို့သွားတာဖြစ်ပါတယ်ခင်ဗျာ VOA American အသံရဲ့ကြာတာပတင်းနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရင်းနေ့မနေ့ဘက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ3240တို့အပြင်လိုင်းဒိုမီတာ90နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာပို့ချချက်စတာတွေနဲ့အတူ
Well, again, it's difficult for me to tell what the new government will do.
အပစင်မြမအရေးတုံးသက်ချက်အစီအစဉ်ကိုပြန်လဲထုတ်လွှင့်တဲ့ခါမှာအပြည့်စုံကြားကြမှာဖြစ်ပါတယ်။ဒီနောက်မှာတော့သူယုံကြည်ရာကဏ္ဍကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုတင်ဆက်ပေးပါတော့မယ်။ဥကြော်စံသားအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
အနာလွှဲပြောင်းမယူခင် NRA နှုတ်ဆက်နေခြင်းဆွဲကောင်းစဉ်နဲ့ Nikkei Asian Review မှာ Motokazu Matsui ရေးသားထားတာကိုဥစွာတင်ပြလိုပါတယ်။နိုဝင်ဘာ CNA ပြည်ထောင်စုလွှတ်တော်ကျင်းပတာဟာမြန်မာဒီမိုကရေစီရဲ့သမိုင်းဝင်နှစ်နှစ်ဖြစ်ပါတယ်။ဒါဟာဒီမိုကရေစီအတွက်ထိုးဖောက်အောင်မြင်မှုတစ်ရပ်ဖြစ်ပေမဲ့သတင်းသမားတစ်ယောက်နဲ့ NRA အမတ်တဦးတို့ဟာသတင်းရယူမှုနဲ့ပတ်သက်ပြီးတော့ကတောက်ကဆဖြစ်ခဲ့ကြပါတယ်။ကျခိုင်ဖွံ့ဖြိုးရေးပါတီအာဏာရရှိစဉ်တုန်းကဆိုရင်အရေးကြီးတာဝန်ယူထားတဲ့စစ်ဘုဟောင်းတွေဟာလွှတ်တော်အဝင်ခန်းမထဲမှာဓာတ်ပုံရိုက်ခံတဲ့အင်တာဗျူးလုပ်ခွင့်ပေးတယ်ဒါပေမဲ့အခုတော့ဒါတွေကိုကန့်သတ်လိုက်ပါပြီအခြားအခက်အခဲတစ်ခုကတော့ဂျပန်ဘုရင်နန်းတော်ဝင်းလောက်ကျယ်ဝန်းတဲ့မြန်မာလွှတ်တော်ဝင်းတဲ့ကိုပုဂ္ဂလိကကားတွေဝင်ခွင့်မပေးတာပဲဖြစ်ပါတယ် Ferry Bus တွေနဲ့ပို့ဆောင်ပေးပေမဲ့အဲ့ဒီ Ferry Bus တွေဟာအချိန်မမှန်တဲ့အတွက်သတင်းသမားတွေအထူးပဲအခက်ကြုံရပါတယ်တချင်ကဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာစစ်အစိုးရရဲ့မီဒီယာထိန်းချုပ်ရေးပေါ်လစီကိုဝေဖန်ပြီးလွတ်လပ်စွာရေးသားဖော်ထုတ်ခွင့်ကိုအထူးတံပိုးထားခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ပွဲမှာအပြတ်သတ်နိုင်ပြီးတဲ့နောက်ဒီမိုကရေစီလိုလားတဲ့ NLD ပါတီဟာအနာပြကျင်တဲ့သဘောထားမျိုးတွေ့လာရပါတယ်။မြန်မာနိုင်ငံမှာအနိုင်ရပါတီခေါင်းဆောင်သမ္မတမဖြစ်ပေမဲ့သမ္မတအပေါ်ကနေမဲ့အလုံးကိုသူကိုယ်တိုင်ဦးဆောင်ဆုံးဖြတ်မယ်လို့ပြောထားပြီးဖြစ်ပါတယ်။မလကုံအစိုးရပြောင်းလဲမလုပ်ခင်သတင်းထောက်တွေအနေနဲ့မေးစရာမေးခွန်းတွေအများကြီးရှိနေတာပါ။ရုပ်ပြခေါင်းဆောင်ဘသူဖြစ်လာမလဲ။စစ်တမ်းနဲ့ညီနိုင်နေတဲ့အခြေအနေဘယ်လိုရှိသလဲစသဖြင့်ဖြစ်ပါတယ်။ဒီလိုမသိရတဲ့အချက်လွဲအများကြီးရှိနေပေမဲ့ NRA လွှတ်တော်အမတ်တွေကရင်းငုံနှုတ်ဆက်နေကြပါတယ်။သူတို့ခေါင်းဆောင်ဒေါအောင်ဆန်းစုကြည်တယောက်ထဲကပဲတေဝင်ပြောရေးဆိုခွင့်ကိုချုပ်ကန့်ထားတာဖြစ်ပါတယ်။ဒါကြောင့်တကားပိတ်နောက်ွယ်ကအပြောင်းလဲတွေဖြစ်စဉ်တွေကိုမှောင်ချထားသလိုဖြစ်နေပါတယ်။ဒါကိုကြည့်ရင်အစိုးရသည်တက်လာရင်ပွင်လင်းမြင်သာမှုအမှတ်ကံချက်ရှိပါမလားဆိုတာယုံရခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာအစိုးရအုပ်ချုပ်ရေးတာဝန်ကိုမယူခင်အထူးသတိထားနေရတာလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့ယခင်စစ်တပ်ကြောထောက်နှုတ်ခံပြုထားတဲ့အစိုးရက NLD ထက်ပိုပြီးမီဒီယာတွေနဲ့ပူးပေါင်းဆောင်ရွက်မှုရှိတဲ့ဒီမိုကရေစီဆန်တယ်လို့ဆိုရင်တော့ရည်စရာကြီးဖြစ်နေပါလိမ့်မယ်လို့ရည်သားထားပါခင်ဗျာ။အိန္ဒိယမြန်မာဆက်ဆံရေးအတက်ကျဆိုတဲ့ခေါင်းစဉ်နဲ့ဒီအရာဝတီမှာဘော်တလစ်နာရည်သားထားတာကတော့ရာဂျစ်ဘာတီယာရဲ့2015မှာထုတ်ဝေတဲ့စာအုပ်ကိုသုံးသပ်ထားတာဖြစ်ပါတယ်။တရုတ်မြန်မာဆက်ဆံရေးအကြောင်းကိုသာအရေးများရပါမယ်။အိန္ဒိယမြန်မာဆက်ဆံရေးဟာလည်းရှေ့အစဉ်ဆက်ကစပြီးတည်ရှိလာခဲ့ပါတယ်။ဆက်ကူရာစုမှမြန်မာပြည်ကိုသိမ်းပြီးအိန္ဒိယနဲ့သွတ်သွင်းခဲ့တဲ့ဗြိတိရှားတွေကိုဗမာတွေခွင့်လွှတ်နိုင်လိမ့်မယ်မဟုတ်ပါဘူး။ထိုအချိန်ကစပြီးအိန္ဒိယတိုက်ငယ်ဘက်ကလူဝင်မှုကမြန်မာပြည်အတွက်ပြဿနာဖြစ်လာခဲ့ပါတယ်။1948လွတ်လပ်ရေးရာတော့ဥနုအစိုးရကိုသဘုံတွေဝိုင်းထားချိန်အိန္ဒိယကစစ်လက်နက်တွေပို့ပေးကူညီခဲ့ပါတယ်။ဒီနေ့ဆိုရင်အိန္ဒိယမြန်မာဆက်ဆံရေးကို Look East အစ်မျော်ဝါရကနေ Act East အစ်နဲ့ဆက်ဆံလှုပ်ရှားမယ်ဆိုတဲ့မူဝါဒအတိုင်းပို့ပြီးအလေးထားလာတာတွေ့ရပါတယ်။အိန္ဒိယဟာမြန်မာနိုင်ငံမှာစိတ်ဝင်စားမှု၄ခုအဓိကအဖြစ်တွေ့ရပါတယ်။တစ်ခုကအရှိတောင်အရှာဈေးကွက်နဲ့ဆက်သွယ်ရာလမ်းကြောင်းဖြစ်တဲ့အိန္ဒိယကနေစင်ကာပူအထိ Highway လမ်းမကြီးဖောက်မယ်ဆိုရင်မြန်မာပြည်ကိုဖြတ်ပြီးတော့ဖောက်ရမှာဖြစ်ပါတယ်။နံပါတ်1အာသံမဏိပူရနာဂသဘုံတွေမြန်မာနယ်ထဲမှာမခိုးလုံနိုင်အောင်လုပ်ချင်နေတာဖြစ်ပါတယ်။နံပါတ်3မြန်မာပြည်ကရေနံတဘာဝတန်ငွေရေအားလျှက်စစ်စားတဲ့လုံစာတွေကိုအိန္ဒိယကလိုချင်နေပါတယ်။နံပါတ်4နဲ့အရေးကြီးဆုံးကတော့တရုတ်ရဲ့လွှမ်းမိုးမှုကိုထိညှိဖို့ပဲဖြစ်ပါတယ်။မြန်မာအိန္ဒိယဆက်ဆံရေးဟာအနိုင်အမြင့်ရှိခဲ့ပါတယ်။ကိုလိုနီခေတ်ကဆိုရင်မြန်မာပြည်ကုသရေးဝန်ကြီးကိုအိန္ဒိယသားကုန်သည်တွေကြီးစိုးထားပါတယ်။မြန်မာပြည်ရဲ့လယ်ယာမြေကိုချီချီရာစိမ့်ပိုက်ခဲ့ကြပါတယ်ဒုတိယကမ္ဘာစစ်မတိုင်ခင်ရန်ကုန်မြို့ရဲ့လူဦးရေထဲမှာအိန္ဒိယကလာတဲ့ဟိန္ဒူမွတ်စလင်ဥယျာဉ်ကဗမာတိုင်းရင်းသားတွေပုံများခဲ့ပါတယ်88နောက်ပိုင်းစစ်အစွဲဝင်နောက်တိုင်းကသပိတ်မှောက်တော့ မြန်မာတရုတ်ဆက်ဆံရေးပုံမကောင်းမွန်လာတဲ့အတွက်အိန္ဒိယဟာဒီဖြစ်စဉ်ကိုထိန်းချုပ်ဖို့အတွက်မြန်မာနဲ့ချင်းကပ်ဆောင်ရွက်ခဲ့ပါတယ်။အခုခါမှာတော့ဆက်ဆံရေးတဖြည်းဖြည်းနဲ့အရှင်မြင့်လာခဲ့ပါပြီ။သို့တော်လည်းပဲတရုတ်နဲ့အိန္ဒိယတို့ရဲ့ပြန်ဆိုင်မှုကတော့မြန်မာနိုင်ငံထဲမှာဆက်လက်ရှိနေအောင်မယ်လို့យေတာအဆုံးသတ်ထားပါတယ်ခင်ဗျာ
။ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြရအောင်ပါ။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
။ဒီကိရိမနဲ့ကျင်ပြမယ် EDM အသုံးကတော့
Lend me your ear
ဖြစ်ပါတယ်။စာလုံးပေါင်းက L E N D Lend ကငားတာ M E M ကကျွန်တော်ချင်မှာYOUR, your, thin e, E-A-R, ear ga, na, su ro, kuzgabait kung ye, thai yai, dhibe ga ro, shin yai na gu, chima gu, nga ba bo. Dige ro, na de phe gu, phyat bi, nga ram ho phe, idiom su re, tva vai dhibe ga, lutu u, yin phwe na, machi na chet dwe gu, pyo ra gu, cheng bi bi, na taong zi jina gu, su ro da phit ba re.ကာဒီယန်လေးယင်ထဲမှာခံစားရတာကိုကိုယ်ယင်ထဲမှာပဲမထားတော့ပဲဖွင့်ပြောလိုက်ရရင်တက်တာတယ်လို့ယူဆရတဲ့အချိန်မျိုးတွေမှာအခုလိုတူဦးကိုနားထောင်စီခြင်းနဲ့သဘောရှိပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် Mary please lend me your ear as I have to tell you about my problems I need to ask your advice too
မေရီကိုပြောတာကိုတစ်ချက်လောက်နားထောင်ပြပါလားကိုရဲ့ပြဿနာတွေကိုပြောပြခြင်းလို့ပါအကြံဉာဏ်လေးပေးပါလို့တောင်းကြပါတယ်လို့အသေးပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Mary please lend me your ear as I have to tell you about my problems I need to ask your advice too
ကိုပြောပြခြင်းနာကိုနားထောင်ပြပါရင်ဖွင့်နာကိုစိတ်ရှိရှိနဲ့နားထောင်ပြပါဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
Lend me your ear
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့ American idiom သုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါအခုတော့မြမအရေးရာသုံးသက်ချက်စီစဉ်ကိုတင်ဆက်ပေးပါမယ်နိုင်ငံတစ်ခုရဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးမှာဒီမိုကရေစီမဆန်တဲ့ခေါင်းဆောင်မှုပိုင်းလဲပါဝင်နိုင်တယ်။အဲ့ဒီအပြောင်းလဲကြောင့်လူတိုင်းအကျိုးရှိနိုင်တယ်ဆိုတာမြန်မာနိုင်ငံကနမူနာပြသလိုက်တာဖြစ်တယ်လို့ Center for American Progress ရဲ့အကြီးတန်းသုတေသီ Michael Fox ကသုံးသပ်ထားပါတယ်။ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရနဲ့အာဆီယံအစိုးရတို့ရဲ့ကြားဆက်ဆံရေးအလားအလာကို Michael Fox နဲ့ဦးကျော်စန်းသာဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြည့်ပါခင်ဗျာ။
မအောင်ဆုံးကျွန်တော်မေးချင်တာကတော့မြန်မာနိုင်ငံမှာအခုရွေးကောက်ပွဲအနိုင်ရရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဟာမြန်မာနိုင်ငံမှာသံကကဘာမှာပါအင်မတန်ပေါ်လွင်ထင်ရှားတဲ့ဒီမိုကရေစီမီးရှို့တံဆောင်သူဖြစ်ပါတယ်ဒီမိုကရေစီအရေးအတွက်သူဟာစံနမူနာပြခေါင်းဆောင်သူဖြစ်ပါတယ်ဒီလိုပုဂ္ဂိုလ်တူမြန်မာနိုင်ငံအစိုးရအဖွဲ့ချုပ်ခေါင်းဆောင်ဖွဲ့စည်းလာမယ်ဆိုရင်အာဆီယံအဖွဲ့ဝင်နိုင်ငံတွေအကြမ်းမှာဒီမိုကရေစီမဟုတ်တဲ့နိုင်ငံတွေအနာပြအထူးရေးကိုကျင့်သုံးနေတဲ့နိုင်ငံတွေအနေနဲ့ဘယ်လိုသဘောထားကြမလဲလို့ထင်ပါကြခင်ဗျာ
Well I can't speak for the NLD led government in Myanmar but what I can say is that there are definitely those within ASEAN that believe issues of democracy and human rights are very important for the
NLD ဥဆောင်တဲ့အစိုးရကိုစားတော့ကျွန်တော်မပြောနိုင်ပါဘူးဒါပေမဲ့ကျွန်တော်ပြောတဲ့တကတော့အာဆီယံထဲမှာဒီမိုကရေစီနဲ့လူ့ခွင့်ရေးကိစ္စဟာတိတ်ပြီးတော့အရေးကြီးပါတယ်ဆိုတာပါ။အငင်းပွားစရာကိစ္စတွေလည်းဖြစ်ပါတယ်။အဖွဲ့အစည်းတစ်ခုလုံးအနေနဲ့လမ်းကြောင်းမှန်ကိုရွေးနေတာတော့တွေ့ရပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်ကလူ့ခွင့်ရေးဆိုင်ရာအခြေခံမူပေါင်းတွေချမှတ်ခဲ့ကြပါတယ်။ပိုးပြီးတော့အရေးကြီးတာကတော့ဒေတာရင်းနိုင်ငံတွေအချင်းချင်းကြားမှာဒီမိုကရေစီပုံမထွန်းကားရေးလူ့ခွင့်ရေးပုံမလေးစားလိုက်နာရေးတို့အတွက်တယောက်ကိုတယောက်တွန်းအားပေးကြတာတော့ပိုးပြီးတော့ထိရောက်မှုရှိမယ်လို့ထင်ပါတယ်။ဒါကြောင့်မြန်မာနိုင်ငံဟာ ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာပြီးတော့အာဆီယံနိုင်ငံတွေကြားတရားဥပဒေစိုးမိုးရေးကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်ပေါ်ထွန်းရေးလူ့အခွင့်အရေးလေးစားလိုက်နာရေးတို့အတွက်ခွန်အားတရဖြစ်လာမယ်လို့ကျွန်တော်မျှော်လင့်ပါတယ်
။ဒါပေမဲ့ဒီမိုကရေစီမဟုတ်တဲ့နိုင်ငံတွေအထူးသဖြင့်ဒီမိုကရေစီကိုဆန့်ကျင်တဲ့အနာပြအုပ်ချုပ်ရေးကိုကျင့်သုံးနေတဲ့နိုင်ငံတွေအဲ့ဒီနိုင်ငံတွေရဲ့အုပ်ချုပ်သူလူထုစာအစိုးရတွေအနေနဲ့ရောဒီမြန်မာနိုင်ငံရဲ့ရှေ့ဆောင်လမ်းပြမှုဒီမိုကရေစီရေးထိုးပေါက်လာမှုကိုဘယ်လိုတွန့်ပြန်မလဲဆိုတာလည်းပြောပါအောင်ခင်ဗျာ
Well again it's difficult for me to tell what the new government will do but I think that
အစိုးရတွေဘက်ကဘာတွေလုပ်လာမလဲဆိုတာတော့ကျွန်တော်အနေနဲ့ပြောရတာခက်ပါတယ်ဒါပေမဲ့ကျွန်တော်ပြောနိုင်ပါတယ်တချို့ဒီမိုကရေစီမဟုတ်တဲ့နိုင်ငံတွေကတော့ကြိုက်ကြမှာမဟုတ်ပါဘူးဒါပေမဲ့ဒီကိစ္စဟာအာဆီယံတစ်ဖွဲ့လုံးအနေနဲ့လက်ခံလာကြရမယ့်ကိစ္စပါပဲမြန်မာနိုင်ငံမှာအစိုးရတက်လာတာပဲဖြစ်ဖြစ်မကြသေးခင်ကအင်ဒိုနီးရှားမှာဒီမိုကရေစီစနစ်အလုပ်ဖြစ်လာတဲ့ကိစ္စပဲဖြစ်ဖြစ်တခြားနိုင်ငံတစ်ခုမှာဒီမိုကရေစီထွန်းကားလာတာပဲဖြစ်ဖြစ်ဒါဟာအခြေတင်ပြောနေကြရတဲ့ကိစ္စဆိုတာလေလက်တွေဖြစ်ထွန်းလာတဲ့ကိစ္စပါအာဆီယံဟာပြဿနာတွေကိုထိတ်တိတ်ရင်မဆိုင်မဲနဲ့ဖြေရှင်းတဲ့အဖွဲ့အစည်းတစ်ခုပါဒါကြောင့်မြန်မာနိုင်ငံဒါမှမဟုတ်နိုင်ငံတစ်ခုခုဒီမိုကရေစီဖြစ်ထွန်းသွားရင်အာဆီယံအတွင်းနေသားတကျဖြစ်လာမှာလည်းဖြစ်ပါတယ်
ကျွန်တော်တခုသတိထားမိတာမေးရရင်ဒီနေရာမှာ NLD မြန်မာနိုင်ငံမှာရွေးကောက်ပွဲနိုင်တော့အာဆီယံနိုင်ငံတွေက NLD ကိုသလောင်းဒေါအောင်ဆန်းစုကြည်ကိုသလောင်း congratulate လုပ်ကြတာချီးကျူးဂုဏ်ပြုကြောင်းစကားပြောတာကျွန်တော်မတွေ့ရပါဘူးသမ္မတဦးသိန်းစင်အစိုးရကပဲသူတို့ကရွေးကောက်ပွဲအောင်အမြင်အောင်ကျင်းပနိုင်ခဲ့တဲ့အတွက်ချီးကျူးဂုဏ်ပြုပါတယ်ဆိုပြီးတော့အဲ့လိုတွေ့ရပါတယ်ဒါဟာသူတို့အနေနဲ့ NLD နိုင်တာကိုဘဝင်မကြလို့လို့ယူဆရင်မှန်တယ်လားခင်ဗျာ
Well, you know, the organization as a whole and the individual countries of ASEAN did congratulate the government.
ASEAN အဖွဲ့အစည်းတစ်ခုလုံးအနေနဲ့ရောအဖွဲ့ဝင်နိုင်ငံတစ်ခုချင်းအနေနဲ့ပါမြန်မာနိုင်ငံမှာရွေးကောက်ပွဲအောင်မြင်ကျင်းပနိုင်ခဲ့တဲ့အတွက်မြန်မာအစိုးရနဲ့နိုင်ငံကိုချီးကျူးဂုဏ်ပြုစကားပြောကြပါတယ်။ဒါဟာပိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။ဖြစ်စဉ်တရက်မှာဘယ်သူရှုံးနေဘယ်သူနိုင်နေဆိုတာတဲ့ဒီမိုကရေစီဖြစ်စဉ်ကပိုးပြီးတော့အရေးကြီးပါတယ်ဒီရွေးကောက်ပွဲဖြစ်စဉ်ဟာဒီမိုကရေစီလမ်းကြောင်းမှာအရှိ့ကိုရွေ့နေတယ်လွတ်လပ်ပြီးတော့တရားမျှတမှုရှိတယ်ရက်လက်ကိုလက်ရှိအစိုးရကအတိအမှတ်ပြုတယ်လက်ခံမယ်ဆိုရင်ဒီဖြစ်စဉ်အတွက်နိုင်ငံတစ်ခုလုံးကိုချီးကျူးဂုဏ်ပြုဖို့ကပိုးပြီးတော့အရေးကြီးပါတယ
်နောက်ကျွန်တော်မေးချင်တဲ့ကိစ္စတစ်ခုကတော့တောင်တရုတ်ပင်လယ်ကိစ္စဖြစ်ပါတယ်တောင်တရုတ်ပင်လယ်အတွင်းမှာနယ်မြေအငင်းပွားမှုတရုတ်နိုင်ငံကတစ်ဖက်ကျန်အာဆီယံနိုင်ငံတွေအစည်းအဝေးကလည်းပဲဒါအငင်းပွားမှုတွေဖြစ်နေရပါတယ်ဒီအရေးမှာမြန်မာနိုင်ငံဟာသူစိတ်ပြီးတော့ဘက်လိုက်မှုကင်းရှင်းအောင်ရပ်တည်ဖို့ကြိုးစားတယ်ဆိုတာကိုတွေ့ရပါတယ်ဒါပေမဲ့တချို့နေရာတွေမှာဘက်လိုက်မှုကင်းမဲ့အောင်ရပ်တည်တယ်ဆိုတာနဲ့တရုတ်ဘက်ကိုပါကျင်တဲ့သဘောတွေ့ရတယ်လို့လူတိုင်းကဆုံးစက်ကြပါတယ်လူလည်းတွေ့ကြရတာဖြစ်ပါတယ်ဆိုတော့အခုခါမှာ NLD ခေါင်းဆောင်တဲ့အစိုးရတနည်းအားဖြင့်ဒီမိုကရေစီအစိုးရမြန်မာနိုင်ငံမှာတက်လာမယ်ဆိုတော့ဒီတောင်တရုတ်ပင်လယ်နယ်မြေအငင်းပွားမှုအင်အားချိန်ခွင်ရာတမျိုးတမျိုးပြောင်းလဲသွားနိုင်တယ်လို့ထင်ပါသလားခင်ဗျာ
Well, I think obviously this issue in the South China Sea affects all the countries of ASEAN in one way or another. And while Myanmar and some of the other countries may not be claimants,
ဒီတောင်တိုပင်လယ်အရေးမှာမြန်မာနိုင်ငံနဲ့နိုင်ငံတချို့အတွက်ဓာတ်ရိုက်မပတ်သက်ပေမဲ့အာဆီယံအဖွဲ့အစည်းတစ်ခုလုံးအတွက်တော့တနည်းမဟုတ်တနည်းရိုက်ခတ်မှာသိကြပါတယ်။ဒါပေမဲ့ဒီပြဿနာကနိုင်ငံတကာဥပဒေအရအာဆီယံဒေတာတွင်ညီညွတ်ရေးနဲ့တည်ငြိမ်မှုကိုပါထိပါလာစေနိုင်တဲ့ပြဿနာပါ2014ခုနှစ်မှာအာဆီယံဥက္ကဋ္ဌဖြစ်တုန်းကဒီပြဿနာကိုနီးမှန်လမ်းမှန်အတိုင်းမဖြစ်မနေကင်တွယ်ခဲ့ရပါတယ်။ဒါဟာအမတန်ကောင်းတဲ့လုပ်ရပါ။ကွဲပြားတဲ့အမြင်တွေအယူဆတွေကိုထိန်းညှိနိုင်တယ်ဆိုတာကိုပြသတာပါ။အာဆီယံဥက္ကဋ္ဌအနေနဲ့တရုတ်ကြီးစိုးမှုပေါ်အာဆီယံကလည်းစိုးရိမ်နေဆိုတာကိုပြသနိုင်ခဲ့ပါတယ်။ဒါကိုကြည့်လိုက်ရင်မြန်မာနိုင်ငံဟာနိုင်ငံခြားရေးကိစ္စတွေမှာမှန်မှန်ကန်ကန်ယက်တီဆောင်ရွက်တယ်ဆိုတာကိုပြသပြီးသားပါ။တောင်တရုတ်ပင်လယ်နဲ့ပတ်သက်ပြီးတော့နောက်ထပ်အရေးကြီးတဲ့ကိစ္စတစ်ခုကဒီအရေးမှာအာဆီယံနိုင်ငံတွေလည်းအများပြားပါဝင်ပတ်သက်နေလို့တော့ဒါဟာအင်အားသုံးတဲ့ပဋိပက္ခတစ်ခုဖြစ်မလာစေရေးပဲဖြစ်ပါတယ်။ဒီအတွက်အာဆီယံစီးလုံးညီညွတ်ရေးအင်အားခိုင်မာရေးဟာမြန်မာနိုင်ငံအတွက်လည်းအရေးကြီးပါတယ်။ကြံအာဆီယံနိုင်ငံတွေနဲ့သဘောတူညီမှုရရှိဖို့လည်းလိုအပ်ပါတယ
်။နောက်တစ်ခုကနိုင်ငံခြားဆက်ဆံရေးနဲ့ပဲပတ်သက်ပါတယ်။မြန်မာနိုင်ငံဟာအခုနောက်ပိုင်းမှာဥရောပတို့အမေရိကန်ပြည်ထောင်စုနဲ့ပုံနှိဆက်လာပါတယ်။အထူးသဖြင့်ဒေါအောင်ဆန်းစုကြည်ကိုအစရတဲ့လိုမြင်ခဲ့ကြတာပါဆိုတော့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစွဲတက်လာတဲ့အခါမြန်မာနိုင်ငံဟာသိပ်ပြီးတော့အနောက်လိုလာတယ်အမေရိကန်လိုလာတယ်ဆိုတဲ့သဘောမျိုးနဲ့သူမြင်ချင်းခံလာရလိမ့်မယ်လို့လည်း ဒါယူဆကြပါတယ်အဲဆိုဒီလိုဥရောပါတို့အမေရိကန်ပြည်ထောင်စုနဲ့စိတ်နှိစသွားတဲ့အပေါ်မှာတရုတ်ရဲ့စိုးရင်ပူပန်မှုကဘယ်လောက်ထိကြီးထွားလာနိုင်တယ်ထင်ပါတယ်ခင်ဗျာ
Well, you know, look, I think that Myanmar, like any country, is going to craft a foreign policy that pursues its own interests. And, you know...
မြန်မာနိုင်ငံဟာလည်းတခြားနိုင်ငံတွေနီးတူပါပဲ။နိုင်ငံခြားရေးမူဝါဒကိုသူ့ရဲ့အကျိုးစီးပွားအတွက်မှန်မှန်ကန်ကန်ကျင့်သုံးရမှာပါ။ NLD အနေနဲ့ကွဲလဲတဲ့အမြင်ယူဆရှိမယ်ဆိုတာတော့သိတာပါပဲ။ဒါပေမဲ့မြန်မာနိုင်ငံဟာအိန္ဒိယနိုင်ငံတွေနဲ့တင့်မြတ်အောင်နေထိုင်ဖို့လိုအပ်ပါတယ်ဆိုတာကတော့ NLD ကောင်းကောင်းသဘောပေါက်ပါတယ်။ဒါမှတိုင်းပြည်အတွက်အကျိုးရှိမှာပါ။တည်တာတဲ့နေဆက်ပြဿနာတချို့ကတော့ထိုင်း၊ဘင်္ဂလားဒေ့ရှ်၊တရုတ်တို့နဲ့ရှိနေပါတယ်။ဒါပေမဲ့လည်းဒီနိုင်ငံတွေအပါအဝင်အားလုံးကအပြူသဘောဆက်ဆံဖို့လိုလားမှာပါ။ဆိုတော့ဒီလိုတရုတ်အပါအဝင်အိန္ဒိယနိုင်ငံတွေနဲ့အပြူသဘောဆက်ဆံတာဟာအမေရိကန်ပြည်ထောင်စုအတွက်ရောဥရောပအတွက်ပါပြဿနာမရှိဘူးလို့ထင်ပါတယ်
။ဟုတ်ကဲ့ကျွန်တော်ကတော့အနောက်နိုင်ငံတွေနဲ့တရုတ်အကြားအာဆီယံနဲ့တရုတ်အကြားစသဖြင့်ဆက်ဆံရေးဘယ်လိုဖြစ်လာနိုင်လဲဆိုတာပြောခဲ့ကြပြီးပါပြီ။အခုကျွန်တော်မကယ်ဆက်ပြီးတော့မြင်တာကမြန်မာနိုင်ငံရဲ့အင်အားကြီးအိန္ဒိယနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အိန္ဒိယအကြားမြန်မာနိုင်ငံအနေအထားဖြစ်ပါတယ်အခုကျတော့တရုတ်ကောအိန္ဒိယရောမြန်မာနိုင်ငံကိုနှစ်နိုင်ငံလုံးကဒါသူတို့နဲ့ပူးပြီးရောရင်းနှီးစည်းကျင်တဲ့ဆန္ဒရှိရတယ်တချိန်တည်းမှာပဲတရုတ်နဲ့အိန္ဒိယတို့ဟာလည်းသိပ်ပြီးတော့တနိုင်ငံနဲ့တနိုင်ငံပနာစားတဲ့နိုင်ငံတွေတော့မဟုတ်ပါဘူးဆိုတော့ဒီနှစ်နိုင်ငံအကြားမြန်မာနိုင်ငံရဲ့ယက်တီချက်မြန်မာနိုင်ငံအပေါ်မူတည်ပြီးတော့ဒီနှစ်နိုင်ငံဆက်ဆံရေးတွေကိုလည်းဘယ်လိုဖြစ်လာမလဲဆိုတာသုံးသပ်ပါဦးခင်ဗျာ
Yeah, well, again, I think this is very much a similar issue. I think that Myanmar is going to want to have good relations with all of its neighbors and its two biggest neighbors.
ဒါကလည်းအဲ့ဒီသဘောပါပဲ။အိန္ဒိယနိုင်ငံကြီးနှစ်ခုစလုံးနဲ့ကောင်းကောင်းမွန်မွန်ဆက်ဆံမှုအရေးကြီးပါတယ်။တရုတ်နဲ့ဆက်ဆံရေးဟာအိန္ဒိယနဲ့ဆက်ဆံရေးနဲ့ကွဲလွဲပြီးတော့တရားပြဌာန်းရည်တည်ရှိနေတယ်ဆိုတာသိကြပါတယ်။နှစ်ဖက်စလုံးနဲ့ပြည်လျောင်တော့လို့အောင်ပါပဲ။မြန်မာနိုင်ငံကိုနိုင်ငံရေးစီးပွားရေးအရတကားဖွင့်လိုက်တဲ့အတွက်မြန်မာနိုင်ငံအတွက်အကျိုးရှိတယ်လို့တရုတ်အတွက်ကအိန္ဒိယအတွက်ပါအကျိုးရှိစေမှာပ
ါဟုတ်ကဲ့ကျွန်တော်ညီကုန်းချုပ်အနေနဲ့မေးချင်တဲ့မေးခွန်းတကယ်တော့မာကယ်ကျွန်တော်ဒီမေးခွန်းကိုအစောပိုင်းကမေးခဲ့သင့်ပါတယ်အဲ့ဒါဘာလဲဆိုတော့မြန်မာနိုင်ငံဟာဒေသတွင်းမှာဒီမိုကရေစီဖြန့်ချီနိုင်တဲ့တနည်းအားဖြင့်ဒီမိုကရေစီရဲ့နောက်ဆုံးခြေကုပ်စခန်းတစ်ခုဆိုတဲ့အနေအထားထိတချိန်ချိန်မှာရောက်လာနိုင်တယ်လို့ထင်ပါလားခင်ဗျာ
Yeah I you know what I think that it's too early to tell I think that we are just at the beginning of the process.
ဒါကတော့ပြောဖို့အချိန်စောသေးတယ်လို့ထင်ပါတယ်။အခုချိန်မြန်မာနိုင်ငံမှာစတင်ပွင့်လင်းလာတဲ့အစောပိုင်းကာလပဲရှိပါသေးတယ်။ပြုပြင်ပြောင်းလဲရေးအစပဲရှိပါသေးတယ်။အသွင်ကူးပြောင်းတဲ့နိုင်ငံတိုင်းဟာဒီမိုကရေစီ၊တရားဥပဒေစိုးမိုးရေး၊လူ့အခွင့်အရေးထွန်းကားရေးတွေလူ့အဖွဲ့အစည်းအတွင်းမှာအမြင့်တွယ်ဖို့အတွက်အချိန်အကြာကြီးယူရပါတယ်။မြန်မာနိုင်ငံဟာလည်းအဲ့ဒီအဆင့်ကိုရောက်ဖို့အတွက်နှစ်အတော်ကြာဆောင်ရပါလိမ့်ဦးမယ်။အဲ့ဒီနောက်မှာတော့မြန်မာနိုင်ငံဟာလည်းအရှေ့တောင်အာရှအတွက်ဒီမိုကရေစီစံပြနိုင်ငံတခြားနိုင်ငံတွေအားကျစရာနိုင်ငံဖြစ်လာမယ်လို့ယုံကြည်ပါတယ်။အခုတော့ဖိလစ်ပိုင်တို့အင်ဒိုနီးရှားတို့ဟာအဲ့ဒီလိုစံပြတွေဖြစ်နေပါပြီ။မြန်မာနိုင်ငံမှာလည်းအမတန်ကောင်းမွန်တဲ့အစပြုံးမှုကိုလှုပ်ဆောင်နေပါပြီ
။ဟုတ်ပါတယ်။ဒီလိုအားကျစရာစံနမူနာယူစရာဖြစ်လာတယ်ဆိုတာဟာလူမှုအတွက်မှန်ပါတယ်။ဒါပေမဲ့အနာပြအုပ်ချုပ်နေတဲ့အဲ့ဒီလူမှုအပေါ်မှာစိုးမိုးနေတဲ့အစိုးရတွေကရောဒီလိုဖြစ်လာတာကိုကြိုက်ပါမလားခင်ဗျာ
Yeah well I think that that's right and I think that what they've shown what Myanmar's experience of the last few years has shown is that
မှန်ပါတယ်မြန်မာနိုင်ငံရဲ့မနစ်ကအတွေ့အကြုံဟာဘာကိုပြတ်တလိုက်တယ်ဆိုတော့တိုင်းပြည်ကိုလမ်းကြောင်းမှန်ရက်အောင်ပို့ဆောင်တဲ့နေရာမှာဒီမိုကရေစီမဟုတ်တဲ့ခေါင်းဆောင်ပိုင်းအနေနဲ့လဲပါဝင်နိုင်တယ်ဆိုတဲ့အချက်ပါပဲဒီလမ်းကြောင်းအမှန်ကိုရွေးချယ်လိုက်တာပွင့်လင်းမှုလမ်းစဉ်ကိုရွေးချယ်လိုက်တာဟာနောက်ဆုံးတစ်နှစ်မှလူတိုင်းအတွက်အကျိုးဖြစ်ထွန်းစေမယ့်ဖြစ်စဉ်မှာဒါဟာအခုဖြစ်ထွန်းနေတဲ့မြန်မာနိုင်ငံရဲ့အတွေ့အကြုံကတင်ယူနိုင်တဲ့သင်ခန်းစာပါအာဆီယံနဲ့တကွကမ္ဘာတစ်လွှာကနိုင်ငံတွေကပါနှစ်သက်သဘောတူကြမှာပ
ါဥကြောစံသာစီစဉ်တင်ဆက်တဲ့အပတ်စဉ်မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်အခုဒီဘက်သူယုံကြည်ရအစီအစဉ်မှာတော့ VOA ရဲ့သောတာရှင်တယောက်ဖြစ်တဲ့ရခိုင်ပြည်နယ်ရန်ပြဲမြို့နယ်အနောက်ရွာကကိုစောလွင်ရဲ့ယုံကြည်ရကိုနားဆင်ကြပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါကျွန်တော်ယုံကြည်ရတော့ဘာလို့လဲကပြောနေကြတဲ့တဘာဝပေါင်းကြီးထိမ့်ပင်ဒီအတွက်ဆိုတော့ဘယ်လိုပြောလို့ ပြောနေကြတယ်လို့ထင်းသွင်းလို့ရနိုင်ဖို့အခွင့်အရေးကမရှိဘူး။ဘာကြောင့်လဲဆိုတော့လူတွေအတုံးဆောင်ပစ္စည်းတွေအများကြီးလူကြီးကတိုးလာမယ်။လူကြီးတိုးလာတာကလူတွေအတုံးဆောင်ပစ္စည်းတွေကများလာမယ်။ဒီပစ္စည်းတွေကိုရေငြိုးတောတောင်တဘာဝဗျံစာတာတွေထုတ်လုပ်ပြီးတော့လိုရမှာရှိတယ်။ဒါကြောင့်ဆုံးရလာတာကရာဒီဥတို့ဆိုင်တဲ့တဘာဝဝန်ကြီးတို့ဆင်းမှုတိုးတက်လာဘလို့ဗျံစာတာဆိုတာအများကြီးဆုံးတာ။ဗျံစာတာဆုံးလာတော့ဘာမှဘာဝင်နေဆွေးလာမှာပဲရခိုင်ပြည်နယ်တပြည်နယ်လုံးအတိုင်းတာနဲ့ပြစ်စစ်ကြည့်နေဆိုလို့ရှိရင်အခုထပ်ထုတ်လို့ထုတ်ယူနေတာကတဘာဝတန်းကိုဘာဝတန်းကိုဒီနေ့လေရင်းရတော့တောင်ပြန်စရတဲ့အထုတ်ယူတာလည်းဖြစ်တယ်ဒါကြောင့်ဒီမှာရဲ့ဘာဝင်နေမှုပြည်ပြည်လေးအငြင်းကဖြစ်ပေါ်နေမှာပဲနောက်ဆုံးပဲလမ်းခဲနဲ့ကြောက်အနန္တရထားနေတိုးတက်လာသလောက်လမ်းခဲနဲ့ကြောက်ကမအစားထုတ်ယူရတယ်ပစ်တော့ဒီဒီဆိုရင်ဒီလိုပဲထုတ်ယူနေရတယ်လူတွေညားလာလူကြီးညားလာတော့အထောက်ယူထုတ်ယူနေရတယ်ဒါကြောင့်ကျွန်တော်တို့ရခိုင်ပြည်နယ်တပြည်နယ်လုံးအတိုင်းကနေတွတ်စစ်ကြည့်မယ်ဆိုလို့ရှိရင်ခါတိုင်းနှစ်ချက်မတူပဲတဘာဝပတ်ဝန်းကျင်ပစ္စည်းလာတာချုံလာတာအများကြီးတွေ့မြင်ရပါတယ်ကျွန်တော်တို့ရခိုင်ပြည်နယ်ညမ်းကျင်းနေနေပေါ့ချူတန်စတာတော့တဘာဝတန်းကြီးကထုတ်ယူကျွန်တော်ဒီဟိုဒီမှာမဆရာရောင်းစားစားရအတွက်ကြောင့်ကျွန်တော်တို့နိုင်ငံကျွန်တော်တို့ပြည်ကျွန်တော်တို့ကြီးကြီးဘယ်လိုလဲကျွန်တော်တို့ကြီးပါပဲအများကြီးကြီးရပါတယ်ဒီမှာနိုင်ငံကိုထောက်ရောင်းစားရတယ်လေကျွန်တော်တို့နိုင်ငံကျွန်တော်တို့ကျွန်တော်ကြီးကြီးကျွန်တော်ကြီးရအတွက်မှာမျိုးမဆိုးထားတဲ့ဝန်တောင်းမှကားလမ်းတောင်းမှကောင်းလို့တော့မရပါဘူးဗျာကျွန်တော်ရခိုင်သူရရခိုင်သားတို့အနေနဲ့အထူးပဲစိတ်ကောင်းကြရပါလေ။ဒီလိုမျိုးနေရအောင်ဗျာ။ဒီမှန်တင်းတင်းလာရဆိုလို့ရှိရင်စံတဲ့မင်းတဲ့ဒီခင်ရတယ်လူတွေအများကြီးပါ။ချင်းရင်းဘူးတွေရတယ်လူတွေအများကြီးပါ။လူတွေကကျွတ်ပတ်လေဝိုင်းနေတာ။ကျွတ်ပတ်လေဝိုင်းနေတာကိုခံစားနေရတာပါ။ဒါကြောင့်ကျွန်တော်နဲ့အတူဒီလိုလူတွေအားလုံးစိတ်ကောင်းဖြစ်ရပါလေ။ဒါနဲ့စိတ်ကောင်းဖြစ်ရတဲ့အကျိုးဖြစ်ပြီးနော်မတင်ကြနိုင်ခုရုံးမှရှိပါ။ဘာကြောင့်လဲဆိုတော့ဒီကိစ္စကရှင်းရှင်းပြောရလို့ရှိရင်ဒီမိုကရေစီဖြစ်မှာပေါ့။အနာရှင်နဲ့ငွေရှင်နဲ့ပေါင်းလို့ရှိရင်ပူပေါင်းလိုက်လို့ရှိရင်စင်းသားပြည်သူလူထုတွေလူပညာကိုင်းမင်းများပြောပညာဆိုတဲ့မျိုးစရာအရာများမှာပြောဆိုခုလုပ်တဲ့ခွင့်လုံးဝမရှိတာသိရပါလေ။ဒါကြောင့်ဒီကိစ္စကိုကျွန်တော်ကဒီမိုကရေစီဖြစ်လို့မလတ်နိုင်ရအောင်အာဏာပေးပြီးလို့ပဲတန်းလာပါတယ်။ဒီလိုဒီမှာလေအားလုံးအဲ့ဒီအခုရရှိကြပါသေးလို့ကျွန်တော်လည်းနဲ့ဆုတောင်းနေပါဆုတောင်းနေပါလေ။ရလေရနိုင်ရင်းနေလို့ကြော်လိမ့်ပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ဒါကတော့ရခိုင်ပြည်နယ်ရံပြဲမြို့နယ်အနောက်ရွာကကိုစောလွင်ရဲ့ယုံကြည်ရာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မကြီးဆမတာပါဝါကတိုင်းသူပြည်သားတွေရဲ့လွတ်လပ်စွာပုံနှိပ်ထုတ်ဝေခွင့်ပါဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုအစိုးရတွေကိုယ်တိုင်ကချိုးဖောက်ကျူးလွန်ခြင်းဟာပိုပြီးကြီးမားကျယ်ပြန့်တဲ့ဖိနှိပ်မှုတွေကျူးလွန်လာစေမဲ့လူစုဂိုင်းကောင်းဆောင်တွေရဲ့လောက်ရမျိုးလို့ဆိုပါတယ်။ဘယ်ရက်ဘယ်ဒေသကိုပဲကြည့်ကြည့်ပါလွတ်လပ်စွာပုံနှိပ်ထုတ်ဝေခွင့်ကိုဘယ်လိုဖိနှိပ်တယ်လဲဆိုတဲ့သတိပေးချက်တွေကိုမြင်ရမယ်ဆိုရင်အဲ့ဒါဟာအယတအခွင့်အရေးကိုရောနိုင်ငံရေးဆိုင်ရာအခွင့်အရေးကိုပါနှစ်ခုစလုံးကိုကြဲကြဲပြန့်ပြန့်ညီကိုချိုးပေါက်လိုက်တာပဲဖြစ်ပါတယ်လို့လည်းသူကပြောပါတယ်။အီရန်နိုင်ငံမှာလွတ်လပ်စွာပုံနှိပ်ထုတ်ဝေခွင့်ပေါ်ဆက်ပြီးတော့နှိပ်ကွပ်နေပါတယ်။2015ခုနှစ်ကမ္ဘာလွတ်လပ်စွာပုံနှိပ်ထုတ်ဝေခွင့်အညွှန်းဂိတ်မှာနိုင်ငံပေါင်း180အနက်အီရန်နိုင်ငံဟာနံပါတ်183မှာရှိနေတဲ့အကြောင်းနယ်စည်းမခြားသတင်းတောင်များအဖွဲ့ကပြောထားပါတယ်။ အီရန်နိုင်ငံဟာအခုလက်ရှိသတင်းနဲ့သတင်းအချက်လက်ပေးသူတွေဖြစ်ကြတဲ့သတင်းတောက်ပေါင်း90နဲ့အင်တာနက်အသုံးပြုသူတွေကိုထိမ့်သိမ့်အကျဉ်းချထားရာကမ္ဘာအကြီးဆုံးထောင်ကြီး5ခုထဲကတစ်ခုဖြစ်ဆက်ပြီးရှိနေပါလိမ့်မယ်လို့လည်းပြောထားပါတယ်။ CPJ လို့ခေါ်တဲ့သတင်းတောက်များကာကွယ်ရေးကော်မတီကမကြသေးခင်ဇန်နဝါရီလထဲကပဲအဖမ်းခံထားခဲ့ရတဲ့အလွတ်သတင်းတောက် Fazet Pamoradi နဲ့နေ့စဉ်ထုတ်သတင်းစာကာလာမာဆပ်ရဲ့သတင်းအက်ဒီတာဟောင်းမစ္စမူဟာမာရီတို့ရဲ့လွတ်မြောက်ရေးအလေးထားကြဖို့တောင်းဆိုထားပါတယ်။အာဏာပိုင်တွေကအီရန်နိုင်ငံရဲ့အခြေခံအုတ်မြစ်ကိုအန်ဒီယေပြုတ်ထိပါစေမဲ့အရေးသားမျိုးတွေပုံနှိပ်ထုတ်ဝေတဲ့ပြုတ်ပြင်ပြောင်းလဲရေးလမ်းစဉ်ကျစ်သုံးတဲ့ဘဟာနေ့စဉ်သတင်းစာကိုပိတ်ဖို့အမိန့်ထုတ်ထားတာကိုလည်း CPJ ကဖော်ပြထားပါတယ်။နိုဝင်ဘာလတည်းတုန်းကအဖမ်းခံခဲ့ရတဲ့အီရန်သတင်းတောက်တွေဖြစ်ကြတဲ့အီဆာဆာဟာဇီနဲ့အက်ဆန်မာဇန်ဒါရနီတို့နှစ်ယောက်ကိုမကြခင်ကပဲနိုင်ငံတော်လုံခြုံရေးကိုထိပါနှောက်ယှက်မှုနဲ့ဆွဲချက်တင်ခဲ့ပါတယ်။အဲ့ဒီမတိုင်ခင်ဆွဲချက်တွေမှာတော့စစ်အစိုးရကိုစန့်ကျင်တဲ့ဝါဒဖြန့်မှုဆိုတာလည်းပါဝင်ပါတယ်။နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလည်းပြည်သူတွေရဲ့ယုံကြည်ချက်ဒါမှမဟုတ်ယုံကြည်ရအကြောင်းတွေကိုလေ့လာသင်ယူဖို့ညှင်းပယ်ခံရတာတွေနဲ့ပြည်သူတွေရဲ့ဘဝတွေပေါ်မှာတက်ရောက်စေမဲ့ဆုံးဖြတ်ချက်တွေနဲ့ပတ်သက်လို့ပြောဆိုဖို့တားမြစ်ခံရမယ်ဆိုရင်အဲ့ဒီလိုအစိုးရဟာဘလို့ပဲဟိတ်ဟန်တွေထုတ်ပြီးအယောင်ဆောင်နေပါစေဘလို့ကိစ္စမျိုးတွေကိုပဲအထမြောက်အောင်မြင်အောင်ဆောင်ရွက်ထားပါစေကြီးမြတ်တဲ့အစိုးရလို့မခေါ်နိုင်ကြောင်းပြောပါတယ်။သတင်းတောက်တာဝန်ကိုကျေပွန်အောင်ဆောင်ရွက်ခြင်းနဲ့သတင်းမှန်တွေဖော်ထုတ်ရေးသားခြင်းဆိုတာဟာရာဇဝတ်မှုမဟုတ်ပါဘူး။ဂုံပြူလိုက်တဲ့အမှတ်တင်ကြတာတစ်ခုဖြစ်ပါတယ်လို့ဝန်ကြီးကယ်ရီရဲ့ပြောကြားချက်နဲ့အညီအီရန်နိုင်ငံနဲ့တကွကဘာတလွှားတိုင်းပြည်တွေအားလုံးကိုသတင်းသမားတွေပေါ်ဖိနှိပ်ချုပ်ချယ်မှုတွေနဲ့ပတ်သက်လို့မေးခွန်းထုတ်သွားမှာဖြစ်သလိုကြဲကြဲလောက်လောက်ကန့်ကွက်သွားမှာလည်းဖြစ်ပြီးအခုလိုသတင်းသမားတွေကိုဖန်ဆီးထောင်ချမှုတွေကိုပဲဖြစ်ဖြစ်ချိန်ချောက်မှုတွေအပေါ်မှာတာဝန်ယူတာဝန်ခံကြရဖို့ကိုလည်းအမေရိကန်ပြည်ထောင်စုကဆက်ပြီးတော့ဖိအားပေးသွားမှာဖြစ်ကြောင်းပါရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြပါပြီ။
တော်ရရှင်တို့နားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ် VOA မြန်မာပိုင်းရဲ့ကြာတာပရင်းနေမနေ့ခင်းအစီအစဉ်ဒီမှာကြာခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလှိုင်ကကြေညာပေးပါလိမ့်မယ်ခင်ဗျာ
တူရကီနိုင်ငံမြို့တော်အန်ကာရာမြို့လေကောင်မှာရှိတဲ့မြို့လေကောင်မှာလူပေါင်း28ဦးသေဆုံးပြီးတော့62ဦးထိခိုက်ဒဏ်ရာရခဲ့တဲ့ကာဗွန်ဖောက်ခွဲမှုမှာတာဝန်ရှိသူတွေကိုလက်စားချေသွားမယ်လို့တူရကီသမ္မတကပို့ထုတ်နေမှာပြောပါတယ်။အဲ့ဒီဘုံခွဲတိုက်ခိုက်မှုဟာလူသားတွေရဲ့ကိုယ်ကျင်တရားနဲ့စာနာမှုပေါင်းတွေကိုကျော်လွန်ပြီးပြုလုပ်တဲ့လုပ်ရဖြစ်ကြောင်းတူရကီအနေနဲ့ဒီဘုံခွဲမှုမှာပေါင်းဝင်ပတ်သက်သူတွေနဲ့မကဘဲနောက်ွယ်ကပေါင်းဝင်ပတ်သက်သူတွေကိုပါလက်စားချေသွားမယ်လို့သမ္မတကပြောပါတယ်။တောင်တရုတ်ပြည်လည်းပင်တွင်စီတည်ဆောက်မှုမလို့ဆောင်တင်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကတရုတ်နိုင်ငံကိုဝေဖန်ပြောကြားလိုက်ပါတယ်။တောင်တရုတ်ပြည်လည်းပြင်မှာတရုတ်နိုင်ငံကလက်ရှိချထားတဲ့အငင်းပွားနေတဲ့ကျွန်းစုတွေပေါ်မှာတရုတ်အစိုးရကမြေပြင်ကနေဝေဟင်အဆင့်ဝေဟင်ပြည့်အဆင့်မြင့်ဒုံးကျည်တွေတပ်ဆင်ချထားတယ်ဆိုတဲ့သတင်းတွေထွက်လာပြီးဝန်ကြီးကယ်ရီကအဲ့ဒီလိုပြောကြားလိုက်တာပါ။တရုတ်နိုင်ငံကအခုတပ်ဆင်လိုက်တဲ့ဒုံးကျည်တွေဟာ HQ9 အမျိုးအစားလေကြောင်းကာကွယ်ရေးစနစ်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တမရကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မင်းကြီးမင်းအောင်လိုင်တို့နေပြည်တော်ကပေါင်းလောင်းရေးတာမှာပို့ထုံးနေကတွေ့ဆုံကြပါတယ်တွေ့ဆုံမှုအတွင်းတရားဥပဒေစိုးမိုးရေးနဲ့ထာဝရညီညွတ်ရေးရရှိဖို့ဆက်လက်ဆောင်ရွက်မယ့်ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာဖေဖော်ဝါရီလ15ရက်နဲ့16ရက်နေ့ရက်ကြာကျင်းပခဲ့တဲ့အမေရိကန်အာဆီယံထိပ်သီး COP အပြီးမှာအမေရိကန်နဲ့အာဆီယံနိုင်ငံခေါင်းဆောင်တွေဟာအချက်18ချက်ပါတဲ့စာနီလန်းစင်ညာချက်ကိုထုတ်ပြန်လိုက်ပါတယ်။အဲ့ဒီထဲမှာကုလသမဂ္ဂပဋိညင်သဘောတူညီချက်အာဆီယံပဋိညင်သဘောတူညီချက်နဲ့နိုင်ငံတကာဥပဒေကိုခိုင်မြဲစွာလိုက်နာပြီးနိုင်ငံအားလုံးရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှု၊နယ်နိမိတ်ပိုင်ဆိုင်မှု၊ညီမျှမှုနဲ့နိုင်ငံရေးအရလွတ်လပ်မှုတွေကိုအပြန်အလှန်လေးစားမှုရှိဖို့အတွက်ထည့်သွင်းဖော်ပြထားပါတယ်
။ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာသွားတာဖြစ်ပါတယ်။ဒီမနေ့အတွက်စီစဉ်ထုတ်လုပ်ရေးမှုကဒေါခင်မျိုးသက်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဆံမိုးဝေပါခင်ဗျာ။
This program has come to you from the Voice of America, Washington.